Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိမှာခင်ဗျာအောက်တိုဘာလ4ရက်တနင်္လာနေ့ညအပြူအေမြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီခန့်ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့ဒိုင်နိုမီတာ31 32 51နဲ့လမ်းလမ်းမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလိုပြည်ဝမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာတော့အစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးတော့ပါမယ်ခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စရာသတင်းတွေကိုဥတင်ပေါင်းတန်းနဲ့အတူတင်ပြတော့ပါမယ်ဒီကနေ့သတင်းတွေထဲမှာဆိုလို့ရှိရင်အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလုပ်ငန်းတွေဘာမှထူးထူးခြားခြားတိုးတက်မှုမရှိတဲ့အတွက်အာဆီယံနိုင်ငံသားဝင်ကြီးတွေအနေနဲ့စိတ်ပြတ်မိတယ်လို့ပြောဆိုလိုက်တဲ့သတင်းကမ္ဘာကောင်းဆောင်တွေရဲ့နိုင်ငံရဲ့ချားမှာတင်ဆက်ထားတဲ့ပိုင်ဆိုင်မှုတွေကိုဖော်ထုတ်လိုက်တဲ့ Pandora စာတမ်းအကြောင်းနဲ့2022ခုနှစ်အတွက် Nobel ဆုတွေစတင်ပေးနေပြီဆိုတဲ့သတင်းတွေကိုဒီကနေ့တင်ဆက်ပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကနေ့ညမှာသောရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီကခုဝမို့3ခုဟောပါတယ်ဗျာ။သဖြင့်ကနော်အဲ့ဒီပါကနေရောခေါ်တာ3ခုခေါ်တာဗျာ။
ဒေါက်တာဆန်းစုကြည်ပေါ်အာဂရိမှု၃မှုထပ်တိုးပြီးတော့ဆွဲချက်တင်လိုက်တဲ့အကြောင်းချင်းနေတွေကပြောကြားတဲ့သတင်းအပြည့်အစုံကိုဥစွာနားဆင်ကြပါမယ်။အဲဒီနောက်မှာတော့ကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေနောက်ဆုံးအခြေအနေစကိုင်းတိုင်းပလဲမြို့မှာစစ်ကောင်စီရင်တန်းတိုက်ခိုက်ခံရတာနဲ့မန္တလေးတန်ခါတပိတ်မှာပါဝင်တဲ့တန်ခါတော်တွေကိုစစ်ကောင်စီကဖုံးကြီးကြောင်ဝင်နေတယ်ဝင်ပြီးတော့ဖမ်းဆီးနေတဲ့သတင်းပြည့်ပုတ်ချက်တွေကိုနားဆင်ကြပါမယ်။နောက်ပိုင်းအပတ်စဉ်စီစဉ်နေမှာတော့သတင်းတော်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တရုတ်နိုင်ငံကလေကြောင်းပြပွဲအကြောင်းတွေကိုတင်ဆက်ပေးတော့ဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းလာညအတွက်နောက်ဆုံးရသတင်းတွေကိုကိုစောမိုးကျော်နဲ့ဦးတမောင်တန်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။အရှေ့တောင်အရှာအသင်းကြီးကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တစုံတရာထူးထူးခြားခြားတိုးတက်လာအောင်လှုပ်ဆောင်တာတွေမတွေ့ရတဲ့အတွက်စိတ်ပျက်မိကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးကတင်းလာနေမှာပြောဆိုလိုက်ပါတယ်။ရှိတောင်အာရှနိုင်ငံသားရေးဝင်ကြီးတွေရဲ့အစည်းအဝေးမှာအများစုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိတ်ပျက်ကြတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးရီနိုမာဆူကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါအပြင်အာဆီယံအထူးကိုယ်စားလှယ်နဲ့ပတ်သက်ပြီးဘာမှထူးထူးခြားခြားတုံ့ပြန်ဆောင်ရွက်တာလည်းမရှိဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝင်ကြီးကပြောပါတယ်။အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာရောက်ရင်ဒေါက်ဆန်းစုကြည်နဲ့တွေ့ဖို့အကန့်အသတ်တွေရှိနိုင်တယ်လို့စစ်ကောင်စီဘက်ကပြောဆိုထားပါတယ်။တရားဥပဒေအရအမှုရင်ဆိုင်နေရသူတွေနဲ့ပြည်ဆောင်ဆွေးနွေးဖို့စီစဉ်ပေးဖို့ကန့်သတ်ချက်တွေရှိနိုင်ပါတယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်။မြန်မာရင်းနဲ့ပတ်သက်လို့အာဆီယံသဘောတူညီချက်၅ချက်ထဲမှာနံပါတ်၅အချက်မှာမြန်မာနိုင်ငံကပြဿနာတွေကိုဖြေရှင်းနိုင်မှုအတွက်မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်တောင်းရောက်တဲ့အခါမှာပဋိပက္ခအတွင်ပါဝင်တဲ့အဖွဲ့အစည်းအားလုံးနဲ့တွဲဆောင်ခွင့်ပေးရမယ်ဆိုတဲ့အချက်ပါပါတယ်။ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်အာဏာသိမ်းယူပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကိုဖမ်းဆီးထိန်းသိမ်းထားပြီးငါးငါခါဝေးအပါဝင်အဂတိလိုက်စားမှုသဘာဝဘေးအန္တရာယ်ကာကွယ်ရေးဥပဒေချုပ်ဖောက်မှုဆက်သွယ်ရေးဥပဒေဆက်သွယ်ရေးပစ္စည်းတရားမဝင်ပိုင်ဆိုင်မှုစသဖြင့်အမှုပေါင်း၁၇ခုနဲ့ဆွဲဆိုထားပါတယ်။အော်တိုဘာလ၄ရက်နေ့မှာတော့နောက်ထပ်အဂတိလိုက်စားမှုဆွဲဆိုချက်၃ခုနဲ့ထပ်တိုးဖို့ဆင့်ခေါ်စာပို့ထားတယ်လို့ဒေါက်အောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့ကပြောဆိုပါတယ်။ဒီအမှုသုံးမှုထပ်တိုးရင်ဒေါက်အောင်ဆန်းစုကြည်ကိုဆွဲထားတဲ့အမှုစုစုပေါင်းက14မှုရှိတော်မှာဖြစ်ပါတယ်။လောလောဆယ်ဆွဲဆိုထားတဲ့အမှု17မှုအတွက်တနင်္လာအင်္ကာကြာတာပရိနဲ့တောက်ကြနေတိုင်းမှာဒေါက်အောင်ဆန်းစုကြည်ဟာတရားရင်ဆိုင်နေရပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ကျန်းမာရေးအခြေအနေကြောင့်အခုလိုနေစဉ်ရက်ဆက်နေပါတရားရင်ဆိုင်နေရတာတွေကိုရှော့ပေးဖို့ရှင်းနေကနေတဆင့်တနင်္လာနေ့မှာပဲတရားရုံးကိုတင်ပြထားပါတယ်ခင်ဗျာ
။ကမ္ဘာတစ်လောကောင်းဆောင်တွေဟာနိုင်ငံရဲ့ချားတွေမှာသူတို့ပိုင်ဆိုင်မှုတွေကိုပြုံတန်ထားကြတယ်လို့တန်ပေါင်းများစွာသောစာရွက်စာတမ်းတွေကိုပွင့်နောက်စစ်ဆေးပြီးစုံစမ်းဖော်ထုတ်တင်ပြသောသတင်းပေါ်မမများရဲ့နိုင်ငံတကာဖွဲ့ကြီးကပြောလိုက်ပါတယ်။စုံစမ်းဖော်ထုတ်လိုက်တဲ့ခေါင်းဆောင်35ယောက်ထဲမှာရုရှားတမန်ဗလာဒီမာပူတင်ပြည်ထောင်စုကြီးချုပ်ဟောင်းတိုနီဘလဲယာချက်ဝန်ကြီးချုပ်အန်ဒရက်ဘာဘီစ်နဲ့ဂျော်ဒန်ပြည်ရဲ့အဗ်ဒူလာတို့လည်းပါဝင်ကြပါတယ်။ချက်တပ်လာနိုင်ငံရဲ့ဝန်ကြီးချုပ်ဘာဘီစာပြည်သက်တောင်ပိုင်းကဒေါ်လာ16သန်းကျော်အားလိုက်ရဲ့စာရင်းတွေကိုကြားရင်းနှီးမြှုပ်နှံမှုကုမ္ပဏီကတဆင့်ဝယ်ယူခဲ့တယ်လို့ပန်ဒိုရာစာတမ်းကဆိုပါတယ်ဒါပေမဲ့ရွေးကောက်ပွဲအခြေတင်ဆွေးနွေးပွဲမှာတော့ဝန်ကြီးချုပ်ကဒီငွေရအခွန်ငွေဆောင်ပြီးငွေဖြစ်တဲ့အကြောင်းသူအမားမလုပ်ခဲ့ကြောင်းရှင်းလင်းသွားခဲ့တယ်လို့ CNN ကိုကိုကပီရိုက်တာသတင်းဌာနကပြောပါတယ်တရေအရင်မြစ်14ခုကရရှိတဲ့စာရွက်စာတမ်းပေါင်း12သန်းကိုနိုင်ငံတကာစုံစမ်းဖော်ထုတ်ရေးသတင်းစာဆရာများအဖွဲ့ကဥဆောင်စုံစမ်းစစ်ဆေးခဲ့တာပါယခင်ကလည်း Panama Sarana Kulu, Porto Kebu, Kuji, Porto Lite, Pendura Sarama, Porto Tare, do ye draga, boom yavare.
Yakuriane, Tangoria, Nanga, Jack, get down it. Ye was set the ye go, Tanela name of it, Piana Pune Labare. Pigare, Sulaila, Tenga, Nanga set the two line out good Tashipo, Nope, the Bodu Lama, ye took a barre. Tabim Ogula de Mam, Yakuria begot, set the Tato Togabare. Tanela name out, Tom Yak, Korea. Napet, sipper down when she do the potamazo, Jane telephone, a piano set as a cup yogabare. Yak Goria bega, Mizai don't is Santa Pika Muri Pira and Abama, a culo, Nananga set the Lanjang piano, Puinle Lida bar. Nananga set the Lanjang piano, Puinle Lida go, Tang Goria, piano, bouncy, when ye tana eh, Kawaii, when ye tana diga, a tea together loo. Tenilla name, Manet, saw by my Yak Goria, Gons on Kinchong, Unga le, set the piano, Saddam Melo, Pioso de Jang, Yak Goria, the Rentanaga Pioso bare. ပြီးခဲ့တဲ့တောက်ကြနေတုန်းကလင်းပစ်မီဇိုင်းဒုံးကြီးတွေကိုအောင်မြင်စွာပြစ်လွတ်နိုင်ခဲ့တဲ့အကြောင်းမြောက်ကိုရီးယားကထုတ်ပြန်ပါတယ်မြောက်ကိုရီးယားရဲ့မီဇိုင်းဒုံးနေစံတပ်ပစ်ခတ်တာကိုစိုးရိမ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းတောက်ကြနေမှာပဲအရေးပေါ်အစည်းအဝေးခေါ်ခဲ့ပါတယ်တနင်္ဂနွေနေ့မှာတော့အခုလိုလုံခြုံရေးကောင်စီကအစည်းအဝေးခေါ်တာကိုမြောက်ကိုရီးယားကပြစ်တင်ရှ
ပါတယ်။ဒါကြောင့်ရှင်စိုအာဘေအခြေခံခဲ့တဲ့ရွှေရိုးဆွဲနိုင်ငံရေးဩဇာအစိုးရတက်ပါဆက်လက်ပြီးဩဇာညောင်းနေမှာဖြစ်ပါတယ်။အစိုးရဖွဲ့မှအမျိုးသမီးဝန်ကြီး၃ဦးပါရှိပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ကီရှိရာဟာရခိုင်ကနိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့မှုတဲ့သူပါ။ရိုးကုတ်ကုတ်နဲ့အများသဘောတူလာအောင်ဆောင်ရွက်တတ်သူဖြစ်သိကြပါတယ်။တခြားပြိုင်ဘက်၃ယောက်ကိုအရင်ဘက်ကအနိုင်ယူခဲ့ပြီးလွတ်တော်တွင်အများစုနေရာရထားတဲ့ Liberal Democratic Party ကိုဦးဆောင်နိုင်ခွင့်ရရှိခဲ့ပါတယ်။အောက်တိုဘာလ31ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာလည်းပါတီကိုဆက်လက်ပြီးသူကဦးဆောင်ရမှာပါ။အစိုးရအဖွဲ့တွင်းမှုချုပ်ဖြစ်ဆောင်ရွက်မဲ့သူကတော့ရခိုင်အာဘေးအစိုးရအဖွဲ့မှာပညာရေးဝန်ကြီးလုပ်ခဲ့တဲ့ Hirokazu Matsuno ဖြစ်ပါတယ်။တိမ့်တိမ့်မွေ့မွေ့ကြောတတ်တဲ့ကီရှိဒါဟာပါတီကောင်းဆောင်နေရာအတွက်မဲဆွဲခဲ့ရမှာလက်ရာဘက်ကိုရိမ့်လာခဲ့တယ်လို့ဆိုကြပေမဲ့နိုင်ငံကြားရေးမူဝါဒအသစ်မှာတော့တရုတ်ပေါ်ခိုင်ခိုင်မာမာရပ်တည်ခဲ့တဲ့အာဘေးရဲ့အယူဆတွေကိုအခြေခံအဖြစ်ဆက်လက်ယူထားလိမ့်မယ်လို့လည်းသုံးသပ်သူတွေကပြောကြပါတယ
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ထိုမီတာ31 kHz 938ညလိုက်ထိုမီတာ32 kHz 9303ညလိုက်ထိုမီတာ57 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးပါလိမ့်ရှင
်။ view ရနေသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ခင်ဗျာ။ကဘူးမြို့တော်မှာခုအောင်းနေတဲ့ ISISK အစ္စလာမစ်အစွန်းရောက်အဖွဲ့ဝင်တွေကိုတိုက်ခိုက်ဖျက်ဆီးတုတ်တင်လိုက်ကြောင်းတာလီဘန်တာဝန်ရှိသူတွေကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ဒီတိုက်ခိုက်ချင်းမုံမှုဟာတနင်္ဂနွေနေ့တုန်းကကဘူးမြို့တော်ရဲ့အဓိကဗလီတစ်ခုဖြစ်တဲ့ Idgah Valley ရဲ့အပြင်ဘက်မှာဘုံခွဲတိုက်ခိုက်တာဖြစ်ပြီးနောက်ညဘက်ပိုင်းမှာဝင်ရောက်ဆင်းတဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဗလီကဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်အာဖဂန်အရသာရှိဦးသေဆုံးပြီး20ကျော်ဒဏ်ရာရခဲ့ပါတယ်။ဒီဘုံခွဲတိုက်ခိုက်မှုဟာ ISISK အဖွဲ့ကလုပ်တာလို့ပြောဆိုထားခြင်းမရှိသလို IST ကိုဝင်ရောက်စီးနေတိုက်ခိုက်မှုဟာလည်းဒီဘုံခွဲမှုကြောင့်ဟုတ်မဟုတ်ထုတ်ပေါ်ပြောဆိုထားခြင်းမရှိပါဘူး။အာဖဂန်ဒေသခံ ISISK အဖွဲ့ဟာတာလီဘန်တွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အစွန်းရောက်အဖွဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ညကခါရာခန္ဓာဒေသအတွင်းပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။အသေးခံဘုံတကွဲသမားတွေအပါအဝင် ISISK အဖွဲ့ဝင်တွေကိုအကုန်လုံးတုတ်တင်နိုင်ခဲ့တယ်လို့တာလီဘန်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ
်။ဆေးပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်သိပ္ပံပညာရှင်တွေဖြစ်ကြတဲ့ David Julius နဲ့ Adam Parapoutian တို့နှစ်ယောက်ကတနင်္လာနေ့မှာရရှိသွားခဲ့ကြပါတယ်။အပူနဲ့ထိတွေ့မှုဆိုင်ရာအာယုံကနတ်ကျော်တွေအလုံးလုံးပုံကိုဖော်ထုတ်တွေ့ရှိခဲ့တဲ့အတွက်စုချင်းမြက်လိုက်တာဖြစ်တယ်လို့အကဲဖြတ်လူကြီးများအဖွဲ့ကဆိုပါတယ်။သူတို့တွေ့ရှိချက်ကြောင့်အပူနဲ့ထိတွေ့မှုအာယုံတွေကအာယုံကြောတွေမှာဘလို့လှုပ်ရှားဖြစ်ပေါ်ပြီးဘလို့သိစိတ်ဖြစ်ပေါ်လာနိုင်တယ်ဆိုတော့ကိုနားလည်လာရတယ်လို့အဖွဲ့ကပြောပါတယ်။ Julius ကဆာဖရာစီစကိုမှာရှိတဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကဖြစ်ပြီးပတ်တပူတီအန်ကကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ Skits Studio ဌာနကပါ။သူတို့မြောက်ကစုကြေးဒေါ်လာ1.3သန်းကိုခွဲဝေယူကြမှာဖြစ်ပါတယ်။မနေ့တုန်းကတော့အသေးအောင် virus စီပိုးကိုတွေ့ရှိတဲ့သိပ္ပံပညာရှင်တွေကို Nobel ဆုချီးမြှင့်ခဲ့ပါတယ်။ ဆိုတဲ့အဆိုပြုလာတွေကိုဇန်နဝါရီလကုန်မှာပိတ်ခဲ့တာပါအင်္ဂါနေ့မှာယူဘာဗေဒပုံတုနေ့မှာဒါရုဗေဒကျန်တာပရိနေ့မှာစပီးတောက်ကြနေ့ညဉ့်ညဉ့်နိုဘယ်ဆုတွေကိုထုတ်ပြန်မှာဖြစ်ပြီးလာမယ့်တနင်္လာနေ့မှာတော့စီးပွားရေးနိုဘယ်ဆုကိုကြေညာမှာပါနယူးဇီလန်နိုင်ငံမှာ
COVID-19 ဒေါ်တာမျိုးကွဲကူးစက်မှုကြောင့်ကိုဗစ်ရောဂါအသက်ကူးစက်ခံရသူတွေမြင့်တက်လာတဲ့အတွက် COVID ရောဂါကူးစက်မှုလုံးဝပျောက်ကင်းရေးမူဝါဒကိုဆွံ့လွှတ်လိုက်ရပါတယ်။COVID Delta ကူးစက်မှုမြင့်တက်လာတာကိုကာကွယ်ဆေးထိုးခြင်းအပြင်ကာကွယ်နိုင်လိမ့်မယ်လို့ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်။နယူးဇီလန်ကျန်းမာရေးတာဝန်ရှိသူတွေရဲ့အစီရင်ခံချက်အရတနင်္လာနေ့မှာနောက်ထပ်အသစ်ကူးစက်သူ 29 ယောက်ရှိပါတယ်။အမေရိကန်ဂျွန်ဟော့ကင်းကိုဗစ်လေ့လာရေးဌာနရဲ့ထုတ်ပြန်ချက်အရနယူးဇီလန်မှာတနင်္လာနေ့ကရောဂါကူးစက်ခံရသူ 63ယောက်တည်ဆုံးခဲ့ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာတော့မြို့တော်ပညာရေးဝန်ထမ်းအားလုံးကာကွယ်ဆေးမထိုးမနေရပြဌာန်းထားပြီးဒီကနေ့တနင်္လာနေ့မှာစတင်အရေးယူဆောင်ရွက်မှာဖြစ်ပါတယ်ကာကွယ်ဆေးမထိုးရသေးသူတွေကိုတနင်္လာနေ့ကစပြီးအလုပ်စင်းခွင့်မပေးတော့ဘဲလစာမဲ့ခွင့်ပေးပြမှာဖြစ်ပါတယ်ခင်ဗျာကျမ်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့ရဲ့လူမှုစာမျက်နှာအရမြန်မာနိုင
ပေါ်တော့ရကိုင်တော့မှာခွန်တပ်မှာ60ရကိုင်တော့မှာတိတ်ဆုံးသွားလူ36ရှိပါတယ်ဒီကနေ့ထိဆိုရင်တရားဝင်စည်းရင်ပို့တွေ့သူစုစုပေါင်း4သိန်း9000နီးနီးရှိနေပါပြီတကယ်ဖြစ်နေတာတွေကတရားဝင်စည်းတဲ့ပုံပြီးများလာနိုင်စရာရှိတယ်လို့လူမှုကွန်ရက်ဆောက်ရှောက်သူတွေကတော့ဆိုကြပါတယ်ဩစတြေးလျနိုင်ငံမဲပုံမြို့ဟာကမ္ဘာမှာအသွားလာကန့်တက်ရဲ့အကြဆုံးမြို့ဖြစ်လာခဲ့ပါတယ် မြို့သူမြို့သားတွေကစုစုပေါင်း246ယောက်အိမ်ထဲမှာနေခဲ့ကြတာပါခုလည်းချောက်ချင်းပြောင်းအကန့်အမိတ်နဲ့နေနေကြရပြန်ပါတယ်ခုတစ်ချိန်ကလည်းအဂုလ9ရက်နေ့ကစခဲ့တာမို့ရက်ပေါင်း80ကျော်ခဲ့ပါပြီကာကွယ်ဆေးရတာကြာခဲ့တဲ့အတွက်မရှောင်မလွဲတာထပ်ခါထပ်ခါတတ်ရတာဖြစ်ပါတယ်လို့အားရပိုင်းတွေကပြောကြပါတယ်ဒါပေမဲ့အသက်များစွာကိုအဲ့ဒီလိုလှုပ်ဆောင်ခြင်းအပြင်ကယ်တင်နိုင်ခဲ့ပါတယ်လို့ပ ဒီဥတိဆုံးခဲ့ရပါတယ်ကိုဗစ်ပိုးကပြန်ပြီးအဖြစ်များလာပြီးမဲ့လူရည်ရဲ့86ရာခိုင်နှုန်းကာကွယ်ဆေးရပြီးတဲ့အခါအောက်တိုဘာ26ရက်နေ့မှာကန်တက်ဓာရီကိုဖယ်ရှားဖို့အာဏာပိုင်တွေကစီမံကိန်းချထားပါတယ်လက်ရှိကာကွယ်ဆေးထိုးပြီးနှုန်းက90လေးရာခိုင်နှုန်းပဲမဲလ်ဘုန်းမြို့မှာရှိသေးတာပါစီနီမြို့မှာတော့86ရာခိုင်နှုန်းပြည့်မဲ့အောက်တိုဘာ17ရက်နေ့မှာပြန်ဖွင့်ဖို့စီစဉ်နေပါတယ
တနင်္လာနေ့ ညအခုတော့သတင်းပြဖို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ဒေါအောင်ဆန်းစုကြည်အပေါ်ဆွဲချက်ထပ်တင်လိုက်တယ်ဆိုတဲ့သတင်းနဲ့စပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စာမှုသုံးမှုနဲ့တရားစွဲနိုင်မှုစစ်ကောင်စီဘက်ကစုံစမ်းပြင်ဆင်နေတယ်လို့ဒေါအောင်ဆန်းစုကြည်ရှေ့နေတကပြောပါတယ်လက်ရှိတရားခွင်မှာစစ်ဆေးခံရတဲ့အဂ
န်စုကြည်ကိုနောက်ထပ်အဂတိလိုက်စားမှုသုံးမှုတို့ဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။အမှုဖွင့်တရားစွဲနိုင်ဖို့အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ကစုံစမ်းနေတာမှာကနဦးစစ်ဆေးချက်ယူဖို့ဆင့်ခေါ်စာပို့ထားတယ်လို့ထောက်အောင်ဆန်းစုကြည်ရဲ့ရှင်းနေအဖွဲ့ထက်ကတရားလွှတ်တော်ရှင်းနေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်။အမှုစွဲဖို့ပေါ့ဒါကိုအဂတိရတာပထမစုံစမ်းနေရ။ဘယ်လိုစွဲကြမှာလဲ။အခုတခုမဟုတ်သုံးခုသုံးခုခေါ်ပါလေရသဖြင့်လားအဲ့ဒီဘက်ကနေခေါ်လာသုံးခုခေါ်လာလေရကျွန်တော်လည်းကောင်းမသိရတာကသူကလည်းဟိုဟာဖြစ်ဖြစ်နေနေလှုပ်ပြီးတော့ဒီလူမျိုးကြီးလာမဆွရလာပဲဒီကဲမှာဟိုလျှောက်ဟိုကြောင်နေရတဲ့ကိစ္စတော့မဟုတ်ဘူးဟိုလေးရင်းရင်းကိုအချိန်မရှိဘူးဟိုဟာအချိန်ကြီးမရှိလို့ဆိုတော့လည်းပါလာဝဲလေးရင်းငှပြီးတော့အဲ့ဒါပါလေရတခုကရင်းပိတ်ဆိုတာလို့ဒီကရင်းပိတ်တယ်က
စစ်ကောင်စီရဲ့အဂတိလိုက်စားမှုကော်မရှင်ကစုံစမ်းနေတဲ့အကြောင်းအချက်အသေးစိတ်ကိုထောက်အောင်ဆန်းစုကြည်ရဲ့ရှင်းနေရမသိရသေးပါဘူး။ VOA ကအဂတိလိုက်စားမှုတိုက်ဖြည့်ကော်မရှင်ကိုဆက်သွယ်ရမှာလဲဖြေဆိုဖို့ညှင်းဆန်ပါတယ်။ လက်ရှိနေပြီးတော့တီးတန့်တရားရုံးမှာအရင်ဆွဲဆိုထားတဲ့အဂတိလိုက်စားမှုလေးမျိုးကိုစွဲချက်တင်တဲ့မတဲ့ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်အဲ့ဒီအထက်ကအမှုတစ်ခုအတွဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြီးခဲ့တဲ့တောက်ကြနေအော်တိုဘာတရက်ကစစ်ကောင်စီရဲ့တရလိုပြတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကတုံ့ပြန်ချက်ကိုရှင်းနေဦးခင်မောင်စောကအခုလိုပြောပါတယ
်။ဒီဘက်ကထက်တဲ့ဘာလဲ။ဒီဘက်ကလည်းဘလို့။ဘာပြောကြစီလို့သူက all at time လို့အင်္ဂလိပ်လိုပြောတာ။ဆရာပါလေ။
ဦးဖြိုးမင်းသိန်းကအခောက်ရွှေ9ပိတ်သားအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေဖျားဆင်းနုတော်တစ်ခုပေးခဲ့တယ်လို့ဦးဖြိုးမင်းသိန်းကထွက်ဆိုခဲ့တာဖြစ်ပါတယ်။ထောင်အောင်ဆန်းစုကြည်ကိုအပတ်စဉ်စစ်ဆေးနေကြအမှုသုံးမှုနဲ့တမရဝင်းမြင့်တမှုတို့အတွေ့ဒီကနေ့အော်တိုဘာ၄ရက်မှာရုံထုတ်စဉ်ရှေ့နေတွင်နဲ့နိုင်ဝဲလောက်တွေ့ဆုံပြောခွင့်ရခဲ့တာပါ။ဒီကနေ့ရုံချိန်မှာတော့ပို့ကုံတွင်ကုံဥပဒေဆက်သွယ်ရေးဥပဒေနဲ့သဘာဝဘေးဥပဒေတို့အတွေ့ရုံထုတ်စစ်ဆေးခဲ့ပြီးသဘာဝဘေးဥပဒေပုံမှန်25အတွေ့လာမယ့်အပတ်အောက်တိုဘာ17ရက်နေ့ရုံချိန်ကြမှာသာဆွဲချက်တင်တင်မတင်တင်ဆုံးဖြတ်ဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်ဆက်သွယ်ရေးဥပဒေနဲ့ပတ်သက်လို့တော့ဒီကနေ့မှာဆွဲချက်တင်တင်မတင်ကိုနှစ်ဖက်ရှေ့နေတွေကရှောက်လက်ချက်ပေးကြရတယ်လို့အဲ့ဒီအမှုကိုလိုက်ပေးနေတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်နေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့သူမကျူးလွန်တဲ့ပြမှုတစ်ခုကိုမကျူးလွန်ကြောင်းတင်ပြနိုင်ခဲ့တယ်လို့အမှုဆွဲဆိုတာမှလည်းလွှဲမစွာအမှုတက်တရားဆွဲခံခဲ့ရတယ်လို့ဦးကြည်ဝင်းက VOA ကိုပြောပါတယ
်ဒီတရားဆွဲတဲ့အခါကအပန်းလှည့်ရုံနဲ့ပတ်သက်တာအခုလိုစကားပြောတဲ့နဲ့မဆိုင်ဘူးမှားလို့ဆိုရတယ်ဘုမ69နဲ့မညီဘူးအဲသူတို့မင်းသူတို့ပြောတဲ့ခါကျတော့နည်းနည်းရှိမသိနိုင်ပါဘူးဒေါ်အောင်ဆန်းစုကြည်ဟိုအင်ရလူဘာလူကိုလူဒီလူနဲ့ကတော့လွတ်ကြတယ်ဒါမဲ့ရှားဘုံကမှရေးထားတဲ့ခါကျတော့ဝန်ထမ်းများလုံရင်းဝန်ထမ်းများထားမှာသိစီပြီးဆိုတဲ့စကားလုံးပါတယ
်လောလောဆယ်စုစုပေါင်းအမှု70ခုနဲ့တရားစွဲခံထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုအမှု10ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်တံတရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်နေ့စဉ်တရားရုံးလာနေရတာသူကျမ်းမာရေးထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ချာစစ်ဆေးဖို့ဒေါအောင်ဆန်းစုကြည်ကဒီကနေ့တရားရုံးကိုစတင်တောင်းဆိုခဲ့ပါတယ်။လက်ရှိဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရစေအမှုဆက်သမှုရှိနေပါတယ်။ပို့ကုံသွေးကုံဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးဥရင်နဲ့ကနမှုအပါဝင်ပုံမှန်905ခခွေအမှုတွေအတွက်ကိုသတင်းလာနေအင်္ဂါနေ့တိုင်းစစ်ဆေးနေပြီးနိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှန်3တိကငယ်နဲ့အမှုကိုတော့ကြာရာပြေးနေတိုင်းစစ်ဆေးနေပါတယ်။ဒါအပြင်အဂတိလိုက်စားမှု9မှုထက်က4မှုအတွက်တောက်ကြနေတိုင်းနေပြီးတော့မှကြားနာစစ်ဆေးနေတာဖြစ်ပါတယ
်။နန်းလောင်ပြောပြပေးခဲ့တာပါခင်ဗျ။မကြာခင်မှာစကိုင်းတိုင်းအတွင်းကစစ်ကောင်စီရင်တန်းတိုက်ခိုက်ခံရတဲ့တရင်ကိုပြောပြပေးသွားပါမယ်။အခုတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲတရင်ကိုတင်ပြပေးခြင်းပါတယ်ခင်ဗျ။ကချင်ပြည်နယ်ထဲကလီတိုလမ်းမကြီးမှာစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA အကြမ်းမှာဒီကနေ့အောက်တိုဘာ၄ရက်နေ့မှာတနအီနေ့ပါကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တနိုင်ဘက်ကိုရိခပို့ဖို့သွားတဲ့စစ်ရင်တန်းအတွက်လမ်းကြုံလုံကြုံရေးယူထားတဲ့တပ်တွေနဲ့တိုက်ပွဲဖြစ်သွားခဲ့တာလို့ KIA ဘက်ကပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေကိုတော့ကိုသားညိုဦးကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံအနောက်မြောက်ဘက်အိန္ဒိယနိုင်ငံကနေအရှေ့မြောက်တရုတ်နိုင်ငံထိပေါက်တဲ့ကချင်ပြည်နယ်တွေကလီတိုလမ်းမကြီးပေါ်မှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေဒီကနေ့တိုက်ပွဲဖြစ်ပါတယ်တိုက်ပွဲဖြစ်တဲ့နေရာကတော့ဖားကန့်မြို့နယ်နဲ့တနိုင်းမြို့နယ်အဆက်ဒေသမှာဖြစ်ပါတယ်ဒီမနက်စင်တိုင်းဝင်းကြီးလောက်ကတိုက်ပွဲတွေဖြစ်ခဲ့ပြီးတော့တနိုင်းလောက်ကြာတယ်လို့တိုက်ပွဲဖြစ်ပွားရာနေကဒေသခံတဦးက VOA ကိုပြောပါတယ
်တနိုင်းပေါက်တော့ကြောင်နေတဲ့ဖြစ်တဲ့ချိန်မှာအများကြီးတော့တောရှိတယ်အဆက်တော်များလည်းခေါ်တဲ့တိုက်ပွဲဖြစ်တယ်လို့ကြားပြီးထိခိုက်ကြတယ်လို့ကြားမိ
တယ် KIA ရဲ့ပြည်ညာရေးတာဝန်ခံဗိုလ်မှူးနော်ဘူးကတော့လီတိုလမ်းမကြီးမှာတိုက်ပွဲဖြစ်တဲ့သတင်းကြားသိရပြီးမယ်အချိန်ဤအသေးစိတ်ကိုတော့မသိရသေးတဲ့အကြောင်းပြောပါတယ်
အမှန်ပဲလေဒီလိုလားမဟုတ်ဘူးတော့တိုက်ပွဲတွေရှိတာတော့အဲတင်းကြီးကျက်ပါတယ်ဒါပေမဲ့တော့စဉ်းစားတာတိုက်ပွဲတွေတော့မဟုတ်ပါဘူးကော်ဖီဘက်ကလည်းသူတို့အဲဒီရဲပေါ့ဒီပင်ပလေးတာတွေရောက်လို့ဆိုတော့သူတို့လည်းအယူခံတာတွေပို့ဆိုတော့အဲလမ်းတို့ကြီးတွေอยู่ได้ไปရှိတာပေါ့အဲ့တော့ကျွန်တော်တို့မဖြစ်သေးဘူးဆိုင်အတက်ကိုရရှိ
တယ်။ကချင်ပြည်နယ်ခြေဆိုင်သတင်းမီဒီယာတွေမှာတော့မနေ့၈ရက်လောက်ကတနိုင်းမြို့နယ်ကောက်ရရွာအနီးမှာလမ်းလုံကျုံကြီးယူထားတဲ့စစ်ကောင်စီတပ်တွေကို KIA ကနေပြီးတော့မိုင်းဆွဲတက်ခိုက်တယ်လို့ဖော်ပြပါရတယ်။ပြီးခဲ့တဲ့သတင်းပတ်ကလေးကမြစ်ချနာမိုးကောင်းဘက်ကခြေတက်လာတဲ့စစ်ကောင်စီရဲ့စစ်ကြောင်းနဲ့ရင်တန်းဟာဒီလိုလမ်းမကြီးအတိုင်းတက်လာတဲ့အချိန်မှာမိုးကောင်းဖားကန့်နဲ့တနိုင်းစားတဲ့မြို့နယ်တွေဘက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်ခဲ့တာပါ။ဖားကန့်မြို့နယ်လဝါကြီးရွာအနီးမှာဖြစ်ခဲ့တဲ့တိုက်ပွဲကြောင့်ခွန်ဆိုင်ရန်ရွာကလူ300ကျော်လဝါရွာဘက်ကိုတင်းရှောင်နေကြရပါတယ်။လီတိုလမ်းမတစ်လျှောက်ကျေးရွာတွေကဒေသခံတွေဟာသူတို့ရွာအတွင်းတိုက်ပွဲဖြစ်မှာကိုစိုးရိမ်နေကြသလိုတချို့တွေကတင်းရှောင်တာရှိနေတဲ့ကြောင်းတိုက်ပွဲဖြစ်ရာနီးကဒေသခံကပြောပါတယ
်။ဖြည်းဖြည်းတော့မရှိဘူးနော်။ချောင်နေရတယ်ဆိုတော့သူတို့ကခံပြီးဖြည်းဖြည်းတော့ဒါမှမင်းကစိုက်ရင်မဟုတ်တော့စိုးရိမ်တာပေါ့ မတော်ဒီလိုဒီမိုကရေစီနဲ့အမျိုးမျိုးရှိတော့မှချောက်လို့ပေါ့နော်လို့ချောင်းလို့ရတယ်များတယ်ကျွန်တော်တို့လည်းချောင်းလို့ရတယ
်အော်တိုဝါလာတီယနီနဲ့နှစ်ယနေ့ကဖာကန်မြို့နယ်အတွင်းဖြစ်တဲ့တိုက်ပွဲတွေမှာဝရဆွတ်ကြီးရွာအတွင်းလက်နက်ကြီးကြီးကြောက်ခဲ့တာကြောင့်အသက်45နှစ်အရွယ်မျိုးသားတဦးနဲ့အသက်12နှစ်အရွယ်မိန်းကလေးတဦးထိခိုက်ဒဏ်ရာရပါတယ်ဒီလ3ရက်နေ့ကလည်းကချင်ပြည်နယ်ပူတာအုံမြို့နယ်ကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လာမယ်လို့သတင်းထွက်ပေါ်ခဲ့ပြီးတော့ပူတာအုံမြို့အဝင်မူလာရှိတီဂိတ်ကိုဒေသခံ PDF တပ်ဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆင်မြို့နယ်မှာတော့မူဆင်နဲ့ကျင်းစန်းကြော့အကြားကောင်းခံရွာမှာအမီမတိလက်နက်ကင်တပ်ဖွဲ့တွေကပစ်ခတ်တာမို့လို့ရဲရရှိတူသိဆုံးခဲ့ပါတယ်ခင်ဗျာ
ကိုတညူပြောပြပေးခဲ့တာပါခင်ဗျာမကြခင်မှာမန္တလေးကဖုန်ကြီးကျောင်းနေတဲ့စစ်ကောင်စီတပ်တွေဝင်ရောက်ဖမ်းဆီးနေတဲ့တဲ့င်းကိုပြောပြပေးတော့ပါမယ်အခုတော့စကိုင်းတိုင်းတွင်စစ်ကောင်စီရင်တန်းတိုက်ခိုက်ခံရတဲ့တဲ့င်းကိုပြောပြခြင်းပါလေစကိုင်းတိုင်းပလဲမြို့နယ်အတွင်းကဒေသခံကာကွယ်ရေးပလဲ PDF ကစစ်ရင်တန်းတစ်ခုကိုဒီကနေ့မနက်ကမိုင်းခွဲတိုက်ခိုက်ခဲ့ပါတယ်မိုင်းခွဲမှုအတွင်းစစ်ကားတချို့ပျက်စီးသွားတယ်လို့ပလဲ PDF အဖွဲ့ကပြောပါတယ်အဲ့ဒီဒေသဘက်ကိုစစ်တပ်ကအင်အားဖြစ်နေတာနဲ့အတူဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကတိုက်ခတ်နေတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကတော့ view သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
စကိုင်းတိုင်းပလဲမြို့နယ်မှာစစ်ကောင်စီတပ်တွေကိုရရလက်နဲ့ဆွဲကင်တိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်တပ်ကြားမေလလောက်ကလေးကစတင်တိုက်ပွဲဖြစ်ပွားနေတာပါအကုတ်လပိုင်းကစပြီးစစ်တပ်ပိုင်းတာဝါတိုင်းတွေကိုမိုင်းခွဲတာစစ်ကားတွေမိုင်းခွဲတိုက်ခတ်ခဲ့တာတွေကိုဒေသခံကာကွယ်ရေးတပ်တွေလုပ်လာခဲ့ပါတယ်စစ်တပ်ဘက်ကလည်းအဲ့ဒီဒေသဘက်ကိုအင်အားတွေတိုးမြှင့်ချနေပါတယ်ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကအော်တိုဘားလာ၂ရက်နေကစပြီးစစ်ရင်တန်းတွေကိုမိုင်းခွဲတိုက်ခိုက်မှုတွေလုပ်နေတယ်ဆိုပြီးပလဲပီတုကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်ဘိုးနဂားက VOA ကိုပြောပါရယ်ဒီကနေ့အော်တိုဘားလာ၄ရက်နေမှာတော့သခိုင်းတိုင်းပလဲမြို့နယ်ကန်တော့ကျေးရွာအနောက်ဘက်ဗလောက်ကုန်းလမ်းခွဲအလွန်ရွှေမင်းသမီးခွေခေါ်ကိုလောင်ပြိုင်ခွေမှာမိုင်းခွဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးသူကပြောပါရယ်
စစ်ကောင်စီရန်ကအသီးစစ်တွေတော့မောင်းနေလာတဲ့စစ်ကောင်စီရန်ကိုဓာပြမိုင်းခွဲတိုက်ခိုက်ခဲ့တာပလဲပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပလဲမြို့နယ်ကရဲဘော်တွေလောက်ခဲ့တာဖြစ်ပါတယ်စစ်ကောင်စီဘက်ကသိုးစစ်ဆင်နေတာဟာရက်တော်တော်ကြာပါပြီဒီပြေးမစနိုင်ကြပါဘောအတိုက်ဆိုးလို့ကတိုက်ပွဲတွေနေကျင်ဖြစ်နေတယ်မနေ့ကလည်းသူတို့ကတော်တော်အကြာဆုံးများသွားတာဒါဒီကနေ့ဖတ်ပြီးတော့ဒီအမြောက်သားကြီးတွေအပါဝင်နက်နက်ရိတ်ခါပေါ့တော်တော်များများကားရမ်းနေမှာဒီကနေ့မနေ့တက်လာတယ်ဒါပေမဲ့ကျွန်တော်တို့ကလည်းနောက်ထပ်တက်လာရင်တိုက်ခိုက်ဖို့ဆိုပြီးတော့ပြင်းထားတဲ့ point တွေရှိတယ်ဒါပေမဲ့အဲ့လောက်များမယ်မထင်ဘူးသိရင်ဟာအဲ့ဒီမှာကျွန်တော်တို့ဒီရဲဘော်တွေများပေါ့မမိုင်းမိုင်းနေအဲ့နာမှာစုပြီးတော့အတန်းရှည်ကြီးစင်ပါတယ်ဒါပေမဲ့တချို့ရဲဘော်တွေကအဲမဆွဲရဲဘူးပေါ့ဒီမဆွဲရဲဘူးဆိုတော့ဒီကောင်လေးဘက်ကလည်းလက်နက်ကြီးတုံးပစ်ထက်တာတွေများနေတယ်ပြီးတော့အင်အားလည်းအဆမတန်ကြီးများနေတော့တချို့ပွဲလေးတွေကတော့ပြန်ဆုတ်သွားတယ်ပေါ့ဒီကျွန်တော်ဒီပလဲပြည်သူ့ကော်တက်ဘုံနဂါရဲ့လာကဘုဒီဘိုးဘေးကြီးဦးတောင်နဲ့တက်စိတ်ကအဲ့ဒီမှာတပည့်အဖွဲ့အကုန်လုံးသူများဆွတ်ပြေးပြီးချမ်းသာခဲ့တယ်မဆွတ်ပြေးပဲချမ်းသာခဲ့တဲ့မိုင်းတွေအားလုံးအလုံးတန်းစီခွဲရမယ့်ခုနှစ်လုံးခွဲလိုက်ပြီးကားငါးပြီးဒီကကျပြီးတယ်ဒီစစ်ကောင်စီဘက်ကတပ်သားတွေလည်းတော်တော်များများတည်ကြည်တယ်ထိခိုက်တာရတဲ့အနေအထားဖြစ်သွားတယ
်သူရဲ့ပြောကြားချက်နဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးပါဘူးစစ်ကောင်စီဘက်ကလည်းဒီသတင်းနဲ့ပတ်သက်လို့ VOA ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့တုံ့ပြန်မှုမရခဲ့ပါဘူးအဲ့ဒီဒေသမှာအင်တာနက်တွေပြတ်တောက်နေတာကြောင့်ရင်နမ်းမိုင်းခွဲမှုနဲ့ပတ်သက်တဲ့ဓာတ်ပုံဗီဒီယိုတွေကိုလည်းမတွေ့ရသေးပါဘူး။ပလဲမြို့နယ်အတွင်းကဒေသခံကြေးရွာသားတွေကိုမေးကြည့်တဲ့အခါမှာတော့မနေ့ကနဲ့ဒီနေ့မှစစ်ကောင်စီရင်နမ်းတွေမိုင်းခွဲတိုက်ခိုက်ခံရတယ်ဆိုတာကိုအတည်ပြုနိုင်တယ်ဆိုပြီးပြောပြပါရယ်
။အပုံတောင်ပုံညာဟိုဘက်ကိုဒီစစ်ကူတက်လာတဲ့ရင်နမ်းကိုမိုင်းခွဲတိုက်ခိုက်တာတိုက်ခိုက်ရင်းနဲ့ပြီးတော့အမြန်နဲ့ပြစ်ခတ်မှုတွေရှိတယ်။တိုက်ပွဲနှစ်နေရာပေါ်မနေ့ကတော့ဖြစ်ခဲ့တယ်။ဒီနေ့မှလည်းအဲဒီကားပေါင်းအလုံးပေါင်းဟိုကားတိတ်မောက်ဖူတော့ကိုလောင်းတွေလူတဲ့နေရာကိုကိုလောင်းခွေလို့ခေါ်တဲ့နေရာမှာပြီးမိုင်းခွဲတိုက်ခိုက်ခံရတဲ့အတွက်ငါးစီးမိုင်းကြည့်မှန်းနေသလို
ဒေသခံကြောက်ကြားတပ်ဖွဲ့တွေမိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီရင်နှန်းကြီးဟာငကမတောင်ဘက်မှာရပ်တန့်နေတယ်လို့လည်းဒေသခံတွေကပြောပါရယ်အဲ့ဒီဒေသဘက်ကဒေသခံပြည်သူတချို့ကဒေသခံကြောက်ကြားတပ်ဖွဲ့တွေအတွက်တတ်နိုင်သလောက်ပံ့ပိုးကူညီနေကြတယ်လို့လည်းပြောပါရယ
်ကလေးတွေရဲ့ကျွန်တော်တို့လိုအပ်ချက်တွေကိုကျွန်တော်ကဒေသခံနဲ့ကကျွန်တော်တို့ရင်မချင်းတူရာအဲဒီမိဘပြည်သူတွေရဲ့အထောက်အပံ့လူတွေတို့သင်တန်းအတွက်လိုအပ်တဲ့ရိတ်ခါအဲကျန်တဲ့စေဝါနောက်ပြတ်တို့လည်းနဲ့ထုတ်လုပ်ဖို့အတွက်ဆိုရင်ကျွန်တော်တို့ကအချို့ဆိုရင်တိုက်ပွဲဝင်နေတဲ့ကလေးတွေကကလေးတွေကအခုပြောတဲ့ရန်ကသူက၃-၄ချက်စာလေးတော့ပါတာတော့မှသူတို့ကဒါလေးနဲ့အသက်ဆုံးတိုက်ပွဲဝင်ရရှိတယ်အဲ့လိုရန်လိုအပ်တဲ့ကလေးကိုရန်ပြန်လဲမျှပေးဝေတာမျိုးသက်ဆိုင်ရာဒီ PDF တွေကိုပံ့ပိုးကူညီ
ແລະລະບົບຂອງຄຸນຍະຕະຕາບໍ່ໝາຍຄວ້ຕັດແຂມຫມູ່ດີອື່ນສັດຕະປັກກະແລະແນຈີດີແນປ່ຽນແລະປິດຂັດແກ່ລູຕັດພ່ວຍວັນຕູມະນີກະຕີຊົງແກ່ເດສຸປີປະແລປີດີເອັບກະຕະດິນທົ່ວປ່ຽນຖ້າວ່າແດສະກາຍຈາຍກັນນີ້ຍင်းມາເປປະແລສາແລະເດຕາດີມາສິດກອງຊີຕັດດີແນເດຕາກັນກາຄວຍອຶ່ຍຂ້ອຍດີຈາໄຕປ້ວຍດີຜິດຫນີປີອະຄຸຍັດປາຍສະກາຍຈາຍເບັກກູສິດຕັດດີອະລົງຍင်းແນວິນຍ
Gara View in Mama Bay, Tanila Ni Nyabine Tolling Jedi Chibane, Akuro Mandaliga, Tangarori, Pansi Kani at the Dingo Pyopyajimari. Sick on see Sanchin ye, need the big nyadabi di pilo nire, mandali tanga tamagane sasate, who matingare pony johnigo, sick on see that day when y'all sharpwe, pansiari lonibare, setimalana seshi and nigga salo, pansi kayare, tangaro, suzubong, chaupa shidobabi, siana dingere fibwai larema, nizim pia siana temu sanchin ye, sanapianire, tanga tamaga sejongo, ninninambo, lonirallo, tamaga siaroriga maimare, di jong yangwala at the dinguro, kuomyaduga, pyopya pimabakamia.
Mentally, Tanga Tamaga, the basic Jonha, Siana, Timide, Fifa, Ilaga Salu, Sitaga, Anna, Timu, Sanji, Lamotra, Chitasana, Biara, Diginesu, Yepo, Nea, Donza, Shi, Shidwabi. Edelu Nizim, Bia Sana, Piani, Tanga Tamaga, Sitjone, Sanre, Lutanea, Shide, Poin Jonigu, Sitaga, Kuya, by Wayo Shop, Moody, Puloni Vare, Sitamanasashi, Niga Salu, Kimu, Miji, Jondai, Visita Yama, Jondai, Sita Duka, Bramia, Jondai, Tisa Lingaya Jondai Dugu, Sekongsi Tadiga, Wiao Shapu Gebare. Elo Shapu is in drink, Kyung Mini Jondaiga, Tanga de Bane, Jondai Mashi Lunio, Pankangayavare. Audubalani and Nigaro, Tanga the basic John 20s in Sekongsi Tadiga, Garnet Dabido, a champer Pansi Gelu, Tangaro Nava Bawin, Luto Pansi Kangayavare. Pansi Jema, Lamari, and the Adama Tinganchu, Luo Levi Gabo Tendore video Faiha, Lumukoya Saminama, Pianangayavare. The baby quick and air out of Valarne and Yabai Mave, Manly Miaron, John Day, Winyo Shapwe, Pisidigo, Winyo Pisi, Tinsirari, Bilokevare. Second Siga, Akulo, Pansidari, Pony Johnny, Winyo Shapwe, Bilo Nibime, Tangariga, Tamani Neve, Seller Sanchin, Wamelu, Tangata Magawin, Sierra Vaga, Vuego, Mimare. Sana, they meeting Regani, Tignati, Manly, my Pansi Canare, Tangaro, Konabashi, Bilu, Sierra Gap, Piovare.
Manly Ninero, Seva Bono. มันนี่เนี่ยเนี่ยโซเซว่าเปลี่ยนลุกขึ้นละตรงบาตัวเล็กๆคนบาจะชุบดิท่องนี่มาสิจ้ะเออวันนู้นดังนั้นมันก็เสียจังยันดังอะไรสุดแล้วก็ตอนนั้นก็มีตัวแลนด์ลุยอะไรมาหูได้ขาดจะรู้สึกว่าแต่ไหนเนี่ยทำมาแลนด์ยังไม่ใช่มาปาร์เรสซองบูลุยเนี่ยยังก็สนับยานี่ดิเพราะฉะนั้นว่าเสียสูนี่ได้เลยมาปาบูเอาเดี๋ยวเนาะตอนนั้นเลยมาปาบูได้เลยมาปาบูตัวเลยมาปาบูอาณาเชียงกูปีดูเนี่ยดู
สั่งเงินกันกว่านี้เลยโตแล้วนี้เลยสุดท้ายได้ด่านเนี่ยที่ได้ไม่ตัวเนี่ยมาเว้ยสิ่งของสิ่งที่อ่ะอีเปรดาดงอ่ะมันลีมีอารมณ์เพียรจีไม่สู้ยินใจเขาวิธีใดของสาเร็จจังไรดีกูเลยวิญญาณชาวพิรันเลยปลุกเกิดลูกยามเป็นยินยันสวาปีอยู่ปุ่นโซนี่ตั้งอารมณ์ดีกูเลยตั้งสิ่งเก็บไว้เลยเนี่ยมันเองมาสิ่งที่อันนั้นมีเงาใบสิ่งที่อันนั้นมีมือกูที่กินที่มันลีก็ตั้งอาตมากาดาดีกาสั่งจีนี่รับเชื่อไปเลยสั่งเงินอันนั้นเป็นโตแ
ဒီတပိတ်စစ်ကြောင်းကနောက်ပြီးတော့တန်ဃာရီကိုယ်တိုင်ကသူတို့အာဏာသိမ်းတာကိုမလိုလားဘူးဆိုတဲ့အချက်ကြီးပြနေတော့သူတို့ဒီပုံရိပ်ကိုဖျောက်ချင်နေတယ်သူက
မန္လီမြို့မှာလမ်းမတော်ဆန္ဒပြနေတဲ့အုပ်စုတွေထဲမှာတန်ဃာတပိတ်စစ်ကြောင်းကအင်အားများတဲ့တပိတ်စစ်ကြောင်းတစ်ခုဖြစ်ပြီးတော့ဒီကနေ့ထိလည်းနေ့စဉ်မပြတ်ဆန္ဒပြနေတဲ့အုပ်စုတစ်ခုဖြစ်ပါတယ်လမ်းမတော်ချီတဲ့ဆန္ဒပြတာအပြင်ညပိုင်းမှာလည်းညတပိတ်ကိုနေ့စဉ်ဒီပါပြုလုပ်နေကြပါတယ်ခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်မကြခင်မှာတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားပါမယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။
အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ကြိမ်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ဆရာရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့သတင်းတော်မှတ်စုအစီအစဉ်နဲ့စကြရအောင်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးရှစ်လကျော်ကြာကာလအတွင်းမြန်မာနိုင်ငံတွင်းစီးပွားရေးနဲ့နိုင်ငံရေးအခြေအနေတွေဘယ်လိုရှိနေပါသလဲဒီအကြောင်းအရာတွေနဲ့ပတ်သက်လို့သတင်းတော်မှတ်စုအစီအစဉ်မှာမတ်ခင်ဖြူထွေးကပြောပြမှာပါခင်ဗျာ
လို့စစ်တပ်ကအာဏာသိမ်းလိုက်တာအခုဆိုရင်၈လကျော်ကာလရောက်ခဲ့ပါပြီ။နေရာဒေသတချို့မှာစစ်အာဏာသိမ်းမှုကိုလက်မခံတဲ့စန့်ကျင်ဆန္ဒပြမှုတချို့ဆက်ပြီးတော့ရှိနေသေးတယ်လို့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေကြားတိုက်ပွဲတွေလည်းရှိလာပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကနေစက်တင်ဘာလ30ရက်နေ့အထိအာဏာသိမ်းထားတဲ့ကာလ၈လအတွင်းမှာဖမ်းဆီးထိန်းသိမ်းခံရသူပေါင်း၈000ကျော်နဲ့လူဦးဒေါ်လာရေးမှာကြဆုံးသူကတော့1100ကျော်ရှိထားတယ်လို့နိုင်ငံရေးကြီးများကကြီးဆောင်ချောက်ရေးအသိ AAPP ရဲ့စည်းရုံးတွေအရသိရပါဗျ။စစ်ကောင်စီကတော့ AAPP ရဲ့စည်းရုံးဟာချက်ကားချလာလို့မကြခဏတုံ့ပြန်တက်ပါတယ်။နိုင်ငံထွေးအာဏာသိမ်းခံရချိန်မှာပဲကက်ယောဂါတတိယလိုင်းဂျန်ကိုလည်းခက်ခက်ခဲခဲရင်ဆိုင်ခဲ့ကြပါဗျ။နိုင်ငံရေးအချက်အတဲနဲ့ကက်ယောဂါရက်ခတ်မှုဒဏ်တွေကြောင့်နိုင်ငံထွေးမှာစားတောက်နေထိုင်ရေးအခက်တွေ့နေရသူတွေလည်းအတော်များများရှိလာပါဗျ။အလုတ်တွေပိတ်သိမ်းကုန်လို့လုပ်သားတွေကိုယ်နေရရှိတဲ့နေရာကိုပြန်ကြပါဗျ။သက်ဆိုင်ရာနေရအသီးသီးမှာသူတို့အတွက်အလုတ်ကိုင်အခွင့်အလမ်းကလည်းရှားပါနေတယ်လို့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာနေထိုင်တဲ့ရေလုတ်သားတို့ကပြောပါဗျ
။အလုတ်ကိုင်အခွင့်အလမ်းကတော့ဒီတည်တဲ့အတိုင်းပဲပေါ့ကျွန်တော်တို့ဟိုဟာတပီလုံးမှာဖြစ်နေတဲ့အတိုင်းပဲရှားပါတယ်ပေါ့ပြောရင်တော့လူပဲနိုင်ငံကလည်းပြန်လာရတယ်ဒီမှာအလုတ်မရှိဘူးပေါ့အလုတ်ကိုင်ကတော့ရှားပါတယ်မှာပြည်တယ်ဒီချင်းပြတ်နေတာဘယ်ဟာမဆိုဟိုဆိုသွားလာရေးတွေလည်းမရှိတော့ဘူး။
ဒီလိုအခက်ခဲတွေရှိနေတဲ့အချိန်ကြာကလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းပြည်သူခုခံတွန်းလှန်စစ်စတင်လိုက်ပြီလို့စက်တင်ဘာလအစောပိုင်းတုန်းကကြေညာခဲ့ပြီးတဲ့နောက်ပြည်သူတွေချားမှာစိုးရိမ်ပူပန်မှုတွေနဲ့အတူအစားအသောက်နဲ့စေဝါကြိုတင်ဆူဆောင်းတာတွေလည်းရှိခဲ့ပါတယ်။ဒေသခံ PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေအကြားမကြာခဏတိုက်ပွဲဖြစ်နေတဲ့သခိုင်းတိုင်းကလေးမြို့မှာလည်းစိုးရိမ်ကြောက်လန့်မှုတွေပိုးပြီးတော့ဖြစ်လာတယ်လို့ကလေးဒေသခံတအူးကပြောပါတယ်။
တို့ရင်ကျကတော့အများကြီးကြီးကြတဲ့ကြာမှာသာသာစေဝါပါညာစုတယ်နောက်ပြီးရင်ဖြစ်လာရင်ဘယ်လိုလုပ်မလဲပေါ့ဥမာချောင်းမှုသိမ်းမှုကစပါလေဒါဒီလူတွေအနေနဲ့ကတော့ချောင်းမှလာမချောင်းဘူးလားချောင်းရင်ဟောဘယ်လိုချောင်းမှလဲပေါ့
စစ်တပ်ကအာဏာသိမ်းယူပြီးတဲ့နောက်ငွေကြေးအချက်တွေဖြစ်နေပြီးဗန်အပ်ငွေထုတ်ယူမှုတွေကိုအခုထိကန့်သက်ထားရတော့မှအများစုကဗန်တွေကစုဆောင်းငွေကိုပဲထုတ်ယူဖို့စဉ်းစားနေကြပြီးတံပိုးခိုင်ပါတယ်လို့ယုံကြည်ရတဲ့အမေရိကန်ဒေါ်လာနဲ့အခောက်ရွှေကိုစုဆောင်းလာတာကြောင့်ရွှေစင်းတဲ့ဒေါ်လာငွေလဲလုံးတွေအစမတန်တက်လာတာလို့လေလာသူတွေကယူဆပါတယ်။အချိန်ကာလကြာလာတာနဲ့အမျှဘန်တွေအပေါ်ယုံကြည်မှုရော့ကျလာတယ်လို့ကုန်စည်နှုန်းတက်လာပြီးငွေကြေးဖောင်းပွားမှုတွေရှိတယ်လို့ပြည်သူရေးရမူဝါဒလေလာသုံးသပ်သူတူဖြစ်တဲ့ဦးခိုင်ဝင်းကပြောပါတယ်
။ဘန်အချက်တည်းဟာဆတာပေါ့။ယုံကြည်မှုမရှိတဲ့အတွက်ကိုယ့်ရဲ့ငွေတွေကိုပြန်ပြီးတော့ထုတ်ကြတယ်ပေါ့နော်ထုတ်ရင်းရလိပြောထုတ်ကြတဲ့ခါမှာလေဟိုသူလူတွေကဒေါ်လာဝင်မယ်ခိုင်နေပေါ့နော်ပစ္စည်းကိုလူတွေကလိုက်ရှာကြရတော့ဘူးအဲ့ဒီအချိန်ရွှေတွေဝယ်ကြတယ်ပေါ့နော်ဒါကြောင့်ရွှေစည်းလက်တက်တယ်ဟိုသိန်း20ကျော်သွားပြီလို့ပြောတယ်တစ်ချိန်တည်းမှာပဲတက္ကသပြောတယ်နော်ဥဒ္ဒပြောတယ်နိုင်ငံတကာချင်းငွေတွေမရတော့ဘူးနော်နိုင်ငံတကာချင်းငွေတွေမရတော့ဘူးနိုင်ငံသားရည်သည့်မြုံတံမှုတွေဝင်မလာတော့ဘူးနော်လုံးလက်ဆဟိုကမ္ဘာပံတို့ ADB တို့နော် IMF ချင်းငွေတွေလည်းမရဘူးဆိုတော့အဲ့ဒီဟာကလည်းနိုင်ငံခြားငွေကမရဘူးပေါ့နောက်တစ်ခုကခုတွေ့ရမှာ trade ပေါ့နော်ကုန်သွယ်မှုမှာအရင်နှစ်ကနဲ့ဟိုနှိုင်းရှစ်ပဲဆိုရင် 7 billion ကျော်ကျသွားတယ်ပေါ့အဲ့ဒီဟာတွေကအကုန်စုပေါင်းပြီးတော့နိုင်ငံခြားဒေါ်လာကတော့ပုံပြီးရှားလာတာပေါ့
စစ်တပ်အာဏာသိမ်းပြီးတဲ့နောက်ရင်းရိုင်လာတဲ့စီးပွားရေးအခြေအနေတွေကြောင့်လုပ်ငန်းဆက်ပြီးရပ်တည်ဖို့မဖြစ်နိုင်တော့လို့လုံးဝရပ်နားလိုက်ဖို့ဆုံးဖြတ်ထားတယ်လို့အသေးစားလုပ်ငန်းရှင်တူဦးဖြစ်တဲ့ဦးထီးကျွဲကပြောပါတယ်
မိတ္တရောမှာလိုလိုတယ်ကျွန်တော်တို့ကိုဗစ်ကနေတဲ့ပါဖိတ်ထားပြန်နည်းနည်းခင်လာလာမှာလို့ဒီစလိုကျွန်တော်တို့ခုကလေးကနေကမှလည်းပိတ်ဖို့အတွက်အစီအစဉ်ဆွဲနေရတယ
်စစ်ကောင်စီဘက်ကတော့အောက်တိုဘာလ10ရက်နေ့ကနေ2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ9လတာအဖြစ်ခက်ရက်စဲမယ်လို့ပြီးခဲ့တဲ့တနင်္လာနေ့တုန်းကပဲထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံရဲ့ရိုးရွင်းနေတဲ့အခြေအနေတွေကြောင့်အာဏာထိန်းယူခဲ့တာဖြစ်တယ်လို့ပြောဆိုပေမဲ့အာဏာသိမ်းပြီး၈လကျော်ကြာလာတဲ့အချိန်
Nangan Twin Lumu Siwa Yin and Nangay Chinuri Ha, Matimani Pinibi, a Jetary Jomia says, Sura, did the impatient of Masu Sisema, is the Layawarishim.
My came to it in Sepedia, drained out Masu Sisengo, Nasing Gajara Bakna. ตอนนี้เนี่ยฟิวเนี่ยมาบ้านกันนี่ทุเรียนปีนี้เลยคุณซีซั่นนี้ก็อินเทอร์เน็ตสามยานาเป็นเฟซบุ๊กเนี่ยยูทูบลูมุกเนี่ยสามยานาดีกันเลยได้ยังน่าสนุกยานาจาวาร์เลยเนี่ยมาจากกันมาบล็อกอะไรเยอะแยะซีซั่นก็ติดเสพไปต่อไปไหมคุณรอปัจจัยสิว่ายังไงก็ติดไปบ้างไหมเนี่ยเนื้อจากกงตัวยี่เปียงพ่นลายเงินนั่งงานงวยทุกที่เป็นอเมริกันดอลลาร์ทัดตัวยาสีลามิลูเนื้อจากกงตัวยี่ดีกว่าช่วยมีจาวาร์เลยโควิด-19กับเบย์ยอกาจาวปีเกเ
ဒီလိုမျိုးတက်ကိုကြီးတွေပိတ်ထားတာလေလေအချက်ပါတယ်ဆိုတော့ကျွန်တော်မမအုပ်လေးကျွန်တော်ထင်ပါတယ်နောက်ပြီးတော့အိမ်ပေါ်မှာကကျွန်တော်ကဒေါ်လာပေးလိုက်ရတာလေရှင်းနိုင်ရင်ခုနကမြှင့်မြှင့်ပြည့်စုံပြီးတော့ကတော့အဲ့ဒါလက်ကိုပဲကျွန်တော်တို့ကခွင့်ပြုပြည့်စုံတယ်ကျန်ရတဲ့ခုံးကိုပိတ်လိုက်ပေါ့ဒီခုပိတ်လိုက်ဆိုတော့ခွင့်ပြုပြည့်စုံတယ်
ဒီစီစေးပါညာတက်တယ်လေဖြစ်တဲ့ခါရောက်တော့ဆရာတို့ဒီမောင်တော့နေဆက်ကုံတော်ရေးပေါ့နော်အချင်းနေကောင်းပါသေးရဲ့လားကိုပဲနဲ့ဒီရောကလည်းပတ်သက်ပြီးတော့ကျွန်တော်တို့ဒီဇူလိုင်စင်ရနေ့ကနေပိတ်ထားလိုက်တာလေဟုတ်ကဲ့ဒီနေ့အချိန်ပဲဆိုတော့ကျွန်တော်တို့နှစ်နိုင်ငံပုံပြမုံကတော့မဖြစ်ဘူးပေါ့နော်ဆရာစစ်တွင်နေဆက်ရောပိတ်ထားတာပါလားရှင်စစ်တွင်နေဆက်ကုံတော်ရေးရောအလုပ်ဖြစ်နေပ
di yakain data dwin luat de kong si yaut do yo ho pi ma ji ga ala yot twa ba da la shin a di pi dwin kong to ye yo blu mya shi ba le sia
a pi dwin kong ge pa ma do nin ne le ti kai ye sa pi lo phit da bo no phit de so da kong se nong tet da ba be ho a twa la ga yo twa la myo lo chan ma twei hu da me ho kong ge ne ye lo pa se ni le tan da thu pa ma bo upama ho pi si de khu ga yan wo be yau de le ဒီဘက်ကမရောက်ဘူး။ရောင်ကနေဝေဒီဝေလာတာလေ။သူတို့ကရခင်စင်းနဲ့ဝေတယ်ဆိုရင်လေသူတို့ကနောက်ဈေးတက်လာမယ်အလားလာတွေကိုမျောကိုပြီးမှအဲအဲ့ဒီပြမကဖင်လာတဲ့စားတောက်ကုန်စည်တွေရောလူသုံးကုန်စည်တွေရောအခုလို့တော့ဈေးတက်တယ်။ဈေးတက်တာတော့မှန်ပါတယ
်။ဆရာတို့ဒီအရင်ကုန်သွယ်ရေးရှိစဉ်ကနဲ့ရှင်ရင်ဘယ်လောက်လောက်ဆုံးရှုံးမှုဖြစ်ပါသလဲရှင်
။ဒလာမှာတော့ပုံမှန်ဒေါ်လာ7000ဘူးလောက်တော့ဒလာမှာပုံမှန်ဖြစ်ပဲလို့အဲ့လိုရှိတာပေါ့နော်
ဟုတ်တယ်ဘ
ုပ္ပမာနာအဲဒါမဲ့ကျွန်တော်ဆက်ဆက်ပြတာတော့ဒီဂျွန်လာအတွင်းမှာတော့25သိန်းရှိဖို့ကျွန်တော်ဒီမော်တော်ဒီဇယ်တစ်ခုတည်းကအစကိုထရီဘယ်လုဖြစ်ခဲ့တာပေါ့
ဟုတ်တယ်
ဘုပ္ပမာနာဖြစ်ခဲ့တာပေါ့ဟု
တ်ကဲ့
ဆိုတော့ဒီလားတွေမှာလည်းကျွန်တော်တွဲမဲ့ဆိုလို့ရှိရင်ဥမာ3လဆိုရင်ဒေါ်လာ3,000,000ဘလောက်ဟိုကျွန်တော်နိုင်ငံထဲကိုမဝင်ဘူးပေါ့နော
်ဟု
တ်ကဲ့နိုင်ငံဆက်ဒေါ်လာတွေမဝင်လာဘူးပေါ့အဲဒီရေစမှာကဒေါ်လာတကူတွေပဲလုံးလောက်တာပြရပါတယ်ဆိုတော့အဲ့ဒါအခုဒီဘက်ကကျွန်တော်နိုင်ငံမရဘူးပေါ့နော
်အဲ့
ဒါကအစိုးရဖက်ပိုင်းကျွန်တော်ဒီလူပုဂ္ဂိုလ်အနေနဲ့ကတော့ဒီအဓိကအခြေခံလူတန်းသားဖြစ်တဲ့ဟိုပါပေါ့အလုပ်ကမတွေပေါ့အကုန်တင်ကုန်ချလုပ်ကမတွေနောက်ပြီးတော့ဆဲလေးတွေမှာနေလိုက်တာတွေပေါ့သူတို့ကတော့ဓာရကြီးအလုံးသားလိုက်ရတယ်ပေါ့နော်တုံးနေတာနားနေကြပြီအဲ့ဒီဘောတော့ရှိပါတယ်အဲ့ကြံတဲ့ခါတွေကတော့ဒီခုနဆဲလေးပိုင်ချင်းတို့ကိုယ်ကမထိတ်လို့နေတဲ့လူကျိုးကတော့ဟိုအမြတ်မရတာရှိမယ်ဆုံးဆုံးနေတာညာမျိုးရောအဲ့လောက်ကြီးမရှိနိုင်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာတော့ပို့နေကြကုန်စီတွေပေါ့လေဥအဓိကတော့ဒီရေရွက်ကုန်လိုဟာမျိုးကြတော့ပြီးမှတည်းမှာထုတ်လုပ်တဲ့သူတွေတော့ဟိုဘဲမှာပို့မရပဲねဟိုပျက်စီးကုန်တာမျိုးလေလွင့်ကုန်တာမျိုးတွေများဖြစ်ပါသလ
ားဟိုတော့ပေါ့အဲ့ဒါတော့ဟိုငါးတွေငါးသမားတွေဆိုရင်ငါးတွေမခေါ်ရဘူးပေါ့ဗျာကျက်တဲ့သမားတွေဆိုရင်လည်းအဲ့လိုအိုပေးမိနေကြတော့ရှိတယ်လို့တော့ကျွန်တော်ဟေးရဆေးကြတာပါဒါကတော့ကြတာပေါ့ပြမပြမအဲ့လိုဖြစ်တယ်သူတို့တွေတုံးဆက်ကြတယ်ကနေဆက်ပြီးတော့ဖွင့်မှလည်းအဲကျွန်တော်ငါတွေဒီတိုင်းဖြစ်နေတယ်အဖွင့်ကောင်းမယ်အဲ့လိုတော့သူတို့က ီဘက်ကိုလမ်းပေးကြတာကိုကြည့်ရတဲ့အတွက်ကျွန်တော်ဟာအဲ့လိုအဲ့ဒီဘက်မှာလည်းနည်းနည်းအခက်အခဲငါတိုင်ရှင်တယ်အဲနောက်ပြီးတော့တောက်ထူးတယ်အတိုင်းတာတစ်ခုကြည့်တော့အခက်အခဲရှိပါတယ
်ဆရာဆရာတို့တကယ်လို့ဒီနေစားဂိတ်တွေပြန်ဖွင့်လာပြီဆိုရင်တောင်းမှာပဲအခုစီစေးဟာ2ဆ3ဆဟိုအရင်ကပုံစံထက်2ဆ3ဆလောက်ဒီလပိုင်းနေဒီမှာဖြစ်လာတော့ကုံသွေးရေးဆရာတို့ထင်းတလောက်လုံနိုင်ပါမလားဆရာဆရာတို့ဘယ်လိုမျက်မှန်းထားပါလဲ
ဟိုအပေါ်ကျွန်တော်တို့အဲ့ဒါတော့ကုံတမင်ရှင်းစီမှာသူယူနစ်အလိုက်ကတော့ဟို transport cost တွေတော့မပေါ်လေတော့ကျွန်ဒီကုဆောင်ရေးစင်းလုံးရတော့တာနဲ့များအဲ့ဒီကုန်သေးသေးအပေါ်မှာပဲသူတို့သူရဲ့ခွင့်ထားကိုဈေးနှုန်းကိုပြေရှားပေးမယ်နောက်ဆုံးစာတုံးသူပေါ့ end user ဘင်္ဂလားဒေ့ရှ်ဟဲ့မှာဈေးတင်ပြီးတော့ရောင်းရမယ်သဘောပေါ့နော်အဲ့လိုမျိုးဖြစ်မှာပေါ့နော်ဒီဘက်ကုန်သေးသေးကလည်းသူတိုက်တာနဲ့ရခင်သူတို့ကတစ်ချက်နဲ့တည်းဆိုရင်အခုတစ်ချက်တော့မမြတ်တော့ဘူးပေါ့ငါ့ဘုံမြတ်တယ်တုံးမမြတ်နဲ့အဲ့လိုလို့ရှိမှာနောက်ဟိုဘက်ကတကယ်စားလို့ရူစီဝလေးတို့အဲ့ဒီဝန်တော်ဝန်ပေါ်ကအဲ့လိုပဲကုန်ချာမှာပေါ့အဲ့တဘောတော့ကျွန်တော်မြင်တာပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့နေဆက်ကုံတော့ရတစ်ဖက်ထဲဖွင့်လို့ရပါမလားဘင်္ဂလားဒေ့ရှ်ဘက်ကဖွင့်ပါမလားဆရာ
သူတို့ကတော့သူတို့နိုင်ငံကရပါလေသူတို့နိုင်ငံကကြတော့ဖွင့်ရပါလေအမှန်တကယ်ပြောမယ်ဆိုရင်သူတို့ကဖွင့်ထားတာတော့နည်းနည်းစားပြီသူတို့ကမှကိုဗစ်ရောဂါကိုဗစ် -19 ရောဂါပိုနည်းနည်းဟိုအပြောလာရဲကောင်းတယ်ဆိုတော့သူတို့ကအနေရောပါအဲ့လိုဆင်းနေရှိတယ်တောက်နေတော့မှသူတို့ဖွင့်ဖို့ပါ냐အဲ့လိုအတင်းကြရတော့ကျွန်တော်ဒီလိုနေရာလိုက်ဖွင့်ဖို့ပါ냐လုံးနေတာရှိပါပြီဒါကြောင့်ဒီဘက်မှာအဲ့ဒီဘက်မှာကတ်စတလီရောအဲ့ဒီဘင်္ဂလားဒေ့ရှ်ဘက်မှာဟိုနောက်ပြီးတော့အဲ့ဒီဇက်ကုန်ကြီးတွေရောတဲ့နေရောကုန်ဖွင့်ထားပါတယ
်ဟုတ်ကဲ့ပါရှင်မောင်နှောနေဆက်ကုန်တယ်များအတင်းဥက္ကဋ္ဌဆရာဦးအောင်မြင့်သိအထူးပဲကျေးဇူးတင်ပါတယ်ရှင်
မတင်ကြီးထိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျ။မကြာခင်မှာတရုတ်နိုင်ငံကလေကြောင်းပြပွဲအကြောင်းကိုလည်းတင်ပြပေးသွားပါမယ်။အခုတော့အပတ်စဉ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံတိုကျိုမြို့တော်ခင်ဇာအရကပြကန်းတစ်ခုမှပြုလုပ်တဲ့ပကြီးပြပွဲမှာမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့အခြေအနေတွေဆွဲထားတဲ့ပကြီးကားတချို့ကိုလည်းပြသခဲ့ပါတယ်။ဘလူးပကြီးကားတွေကိုပြသခဲ့တယ်လဲဆိုတာကိုတော့မဆုမြွန်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါရခင်ဗျ။
မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေတချို့ကိုရေးဆွဲထားတဲ့ပကြီးကားတွေပြသတဲ့ပြပွဲတစ်ခုကိုဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာအရက်ကပြကန်းတစ်ခုမှသတင်းတစ်ပတ်ပြသခဲ့ပါတယ်။အပျော်ရမ်းပကြီးဆရာမမတ်တနာညွန့်ရေးဆွဲတဲ့ပကြီးကား73ချက်ကိုစက်တင်ဘာ19ရက်နေ့ကနေသတင်းတစ်ပတ်ပြသခဲ့တာပါ။ဒီပကြီးပြပွဲဘယ်လိုဖြစ်လာတယ်လဲဆိုတာကိုမတ်တနာညွန့်ကိုမေးကြည့်ပြပါတယ်။
ဒီမှာဒီဂျပန်မှာပကြီးစီစီပကြီးကိုဆွဲလာတာအခုဆို3နှစ်ရှိပြပြီ။ဟာပကြီးပြပွဲကိုလုပ်ဖြစ်တာကဒီနှစ်ခေါက်ရှိပြီပေါ့နော်။ဒီတစ်ခေါက်ကတူတရတစ်ခေါက်ပေါ့။အဲညီမတယောက်ရဲ့ဟိုဘယ်လိုပြောမလဲဆိုလိုပကြီးပြပွဲတော့မဟုတ်ဘယ်နဲ့ညီမတော်နေတဲ့ဒီပကြီးတင်တန်းကဆရာမတွေပကြီးတင်တန်းသားတွေပေါင်းပြီးတော့ပြပွဲလုပ်တဲ့ဟာပါပေါ့နော်။ညီမကပုံမှန်ဆိုလို့ရှိရင်တရိတ်ဆန်ပုံလေးကိုဆွဲရတာသဘောကျပါတယ်။ Wildlife Animals အဲ့လိုမျိုးဆွဲရတာသဘောကျပြီမဲ့အဲဒီနှစ်ကတော့နှစ်လပိုင်းရနေစပြီးတော့ဒီမြန်မာပြည်မှာလည်းဒီအရေးခင်ဖြစ်သွားတဲ့အတွက်ကြောင့်ဒီနှစ်လပိုင်းနေစပြီးတော့မြန်မာပြည်အကြောင်းရေတကယ်အဖြစ်အပျက်တွေကိုပဲမူတည်ပြီးတော့ဒီပကြီးဆွဲဖြစ်ပါတယ်။ဒီတစ်ခေါက်ပြောင်းဝင်မှာတော့မြန်မာပြည်ဟာကိုဘယ်လိုပြောမလဲဟိုကောင်းစင်ထားပြီးတော့ပကြီးပေါင်း73ချက်အရေးဆွဲပြီးတင်ပြနိုင်ခဲ့ပါတယ်ပေါ့နော်။
ပကြီးပြပွဲမှာပြသဖြစ်တဲ့ပုံအများစုကဆရာနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့အခြေအနေတွေကိုထင်ဟပ်တဲ့ပကြီးကားတွေဖြစ်ပါတယ်
။မြန်မာရဲ့ EU ခံယူချက်ကပေါ့နော်ပထမဆုံးစတင်ဒီပကြီးမြန်မာပြည်အဆောင်ပကြီးကားတွေကိုဆွဲတော့ကဘယ်လိုမျိုးပုံစံနဲ့ဆွဲခဲ့တာလဲဆိုတော့အဓိကကဒီအရေးကြီးကြီးပြီးသွားလို့ရှိရင်ဒီအမတ်တရအနေနဲ့ထားခဲ့ခြင်းတယ်။အမတ်တရအနေနဲ့တခုခုဒီပကြီးကားတွေကိုအိမ်မှာထားခြင်းတယ်။ထားခြင်းတဲ့အခါကျလို့ရှိရင်အရန်ဒီမောင်ကြနေတဲ့ပုံစံမျိုးမဟုတ်ဘဲနဲ့ပုတ်ပုတ်ပါပါနဲ့ငါတို့ဒီအရေးခင်မပါဝင်ခဲ့ပါလားဆိုတဲ့ဟာကိုဟိုဘယ်လိုပြောမလဲအမတ်တရားဖြစ်နိုင်တဲ့ပကြီးကားမျိုးဆွဲခဲ့ခြင်းနာကအစာပိုင်းတော့ပါဘောနော်အဲ့ဒါကြောင့်ပုတ်ပုတ်ပါပါလေးတွေကိုဆွဲထားပါတယ်ဘယ်လိုပုံလဲဆိုညီမကြောင်လေးတွေရေခ ွေးလေးတွေကလက်သုံးချောင်းထောင်ထားတဲ့ပုံစံဘယ်လိုမျိုးလဲချက်စရာပုံလေးပေါ့နော်အဲ့လိုမျိုးပုံဖော်ပြီးလဲဆွဲခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းကျတော့ဒီလိုမျိုးဒီအခြေခင်းအခြေအနေတွေကလည်းတဖြည်းဖြည်းနဲ့ဟိုတက်လာတော့ဘယ်လိုပုံဆွဲပြလဲဆိုတော့ဟိုနှစ်ရဲ့ဒီစူးလေးဖေးရမှာလူတွေအများကြီးစုနေတဲ့ပုံရဲ့အဲအဲ့ဒါပြီးတော့ဒီမိုးကုတ်ကဖေးရမှာစလုံးအကြီးကြီးနဲ့ပေါ့နော် We want democracy ဆိုတဲ့ဟာကိုဒီရေးခဲ့တာကိုလေအဲ့ဒါကိုလေရေးဆွဲဖြစ်ပါတယ်အဲ့ဒါတွေကတော့တော်တော်ကြီးတဲ့ကာအကြီးပကြီးကာအကြီးမှရေးခဲ့တာပေါ့နော်အဲ့ဒါပြီးတော့နောက်တစ်ခုအထင်ကြီးအနေနဲ့ရေးခဲ့တာက Miss Universe မှာဝင်ပြိုင်ထားတဲ့အဲချင်းဝိဆုံလေးနဲ့ Pray for Myanmar ဆိုပြီးခြင်ထားတဲ့ပုံလေးကိုလေအဓိကရေးဆွဲခဲ့ပါတယ်အဲ့ဒါပြီးတော့နောက်တစ်ခုပြောရမယ်ဆိုရင်နောက်တစ်ခုကတော့ဟိုပါပေါ့နော်လေးလပိုင်းမှာမြန်မာပြည်နှစ်ကူတကြံရှိတယ်အဲ့ဒီအချိန်မှာဟိုတော်တော်များများဗုဒ္ဓဘာသာတွေကအတာအူကိုရေးထိုးပြီးမြဲဒီနှစ်ကတော့ထူးထူးခြားခြားပေါ့နော်ဒီအတာအူပုံမှာလက်သုံးချောင်းဆွဲတဲ့ဟာကအဓိကအထင်ကြီးဖြစ်ခဲ့တာကြောင့်မလို့အဲ့ဒီလက်သုံးချောင်းဆွဲထားတဲ့အတာအူပုံစံကိုလေးဆွဲခဲ့ပါတယ်အဲ့ဒါကြီးကတော့အဓိကဒီဘယ်လိုပြောမလဲဟိုမြန်မာပြည်ကလူတွေရောဂျပန်လူမျိုးဧည့်သည်တွေရောစိတ်ဝင်စားကြတဲ့ပစ္စည်းတွေပေါ့နော်ဟုတ်အဓိကတော့အဒီပစ္စည်းတွေပါပဲ
ပကြီးပြပွဲမှာပြသခဲ့တဲ့ကားတွေထဲမှာမထက်မပဲအများစိတ်ဝင်စားမှုရခဲ့တဲ့ပကြီးကားတစ်ချက်လည်းပါပါတယ်တဲ့
ကိုဗစ်ဖြစ်တဲ့အချိန်မှာမြန်မာပြည်မှာကိုဗစ် wave peak ဖြစ်သွားတဲ့အချိန်မှာပေါ့နော်အောက်ဆီဂျင်ဆောက်နေတဲ့တန်းစီနေတဲ့ကောင်မလေးတယောက်ဒီမိုးရမိုးရေထဲမှာထီးဆောင်ပြီးတော့ဒီလိုမျိုးပေါ့နော်အောက်ဆီဂျင်ဆောက်နေတဲ့ကောင်မလေးတယောက်ပုံလေးဆွဲထားပါတယ်။အတကယ်တော့ဒီအဲ့ဒီပစိကောက်ကိုဆွဲတော့ကညီမဖျားနေတဲ့အချိန်ပေါ့နော်။အဖျားနေတဲ့အချိန်မှာအဖျားမတက်ခင်အမြန်ဆွဲထားရပြီးတော့ဒီပြပွဲမရောက်ခင်နှစ်ရက်အလိုမှာပေါ့နော်။ဒီမြင်စေခြင်းနဲ့သိစေခြင်းနဲ့မြန်မာပြည်မှာဒီလိုအခြေအနေတွေရှိနေပါတယ်ဆိုတဲ့ဟာကိုပြခြင်းတော့ဟိုမပီးပီးအောင်အမြန်ဆွဲထားတဲ့ပစိကောက်မလို့သူကဘယ်လိုလဲနည်းနည်းအကျန်းဆန်နေပေါ့နော်ဒါပေမဲ့အဲကြောင့်လူတွေတော်တော်များများစိုက်မယ်မထင်ဘူးဆိုပြီးထင်ထားခဲ့တာဒါပေမဲ့အဲ့ဒီပစ္စည်းကလေးကအရန်ဘယ်လိုပြောမလဲလူစိတ်ဝင်စားအရန်ခံရပြီးတော့ဟိုဈေးတွေပါလေလာမေးတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့ညီမကတော့ဈေးတွေပါလေသတ်မှတ်မထားသေးရတာကြောင့်အဲမရောခဲ့ဝင်နေဒီတိုင်းကို့အတွက်မှတ်တရဆိုပြီးတော့ချန်ထားခဲ့တာပေါ့နော်
ဒီအခုလိုမျိုးဂျပန်နိုင်ငံမှာတိုကျိုမြို့မှာဒီမြန်မာအရေးလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပကြီးပြပွဲကိုလုပ်တဲ့အတွက်ကြောင့်မို့လို့ဒီပကြီးပြပွဲရနေပြီးတော့ဂျပန်လူမျိုးတွေကိုမြန်မာပြည်မှာဖြစ်နေတဲ့အခြေအနေတွေသိသွားအောင်လို့ဘယ်လောက်အထိလုပ်နိုင်ခဲ့တယ်လို့ရောပြောနိုင်ပါလဲရှင
့်ဟုတ်ညီမတို့ရဲ့ပကြီးပြပွဲကအကြီးတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဒီဂျပန်မှာဆိုလို့ရှိရင်တော့နာမည်ကြီးရက်ကွက်မှလည်းရှိတယ်ပြီးတော့တခြားညီမရဲ့တနေချင်းအသည့်တနေချင်းတွေရောတခြားဒီပြပွဲကျင်းပတဲ့ပြပွဲဝင်သူတွေရဲ့ဒီအတိမိတ်ဆွေတွေရောတော်တော်များများဒီတပတ်အတွင်းမှာလာကြပါတယ်။အဲ့လာကြလို့ရှိရင်တော်တော်များများကဒီဟိုကို့အတိမိတ်ဆွေရဲ့ဒီပစိကားမဟုတ်ပေမဲ့ဒီမြန်မာပြည်ရဲ့ပစိကားတွေကိုမြင်လို့ရှိရင်ဟိုစိတ်ဝင်စားနေပေါ့နော်။ဟိုဘလိုဟာကိုရေးထားတာလဲဆိုပြီးတော့မိစားတဲ့သူတွေလည်းရှိပါတယ်။အဲတချို့တွေဆိုလို့ရှိရင်အစကနေဒီမြန်မာပြည်အကြောင်းသိနေရဆိုတော့ဒါဒီမြန်မာပြည်ရဲ့ဒီအရေးတော်ပုံအကြောင်းကိုရေးထားတာပေါ့နော်ဆိုပြီးတော့စကားပြောကြတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်မို့လို့ဒီတပတ်အတွင်းမှာပေါ့နော်အများကြီးကြက်ကြက်ပြပြနေမဟုတ်ရှင်တော့မှာပဲဒီမြန်မာပြည်အကြောင်းဟိုထဲထဲဝင်ဝင်မသိတဲ့ဂျပန်အတိတော်တော်ဂျပန်လူမျိုးတော်တော်များများကိုဒီမြန်မာပြည်အကြောင်းကိုဟိုသိလာအောင်စိတ်ဝင်စားလာအောင်ရှင်းပြနိုင်ခဲ့တယ်လို့ညီမကတော့ယုံကြည်ပါတယ်ဟုတ်
ပြပွဲမှာပကြီးကားတချို့ကိုရောင်းခဲ့ရပြီးတော့ရတဲ့ငွေတွေကိုပကြီးကားဝယ်သူတွေရဲ့ဆန္ဒအတိုင်းလှူခဲ့တယ်လို့လည်းအပြော်ရမ်းပကြီးဆရာမမတ္တနာညွန်ကပြောပါတယ
်အဓိကကတော့ဟိုဝယ်သွားတဲ့သူကဘယ်လိုနေရာထိချင်လဲဆိုတာကိုမေးကြည့်ပါတယ်ဒီမှလေးသိတဲ့အတိုင်းပဲ CDM ထည့်မလားဒါမှမဟုတ်လို့ရှိရင် CB ဆောင်ထည့်မလားဒါမှမဟုတ်လို့ရှိရင်တခြားနေရာထည့်မလားအဓိကတော့ဒီဝယ်ပေးတဲ့သူရဲ့ထည့်ချင်တဲ့နေရာကိုအဲဦးစားပေးပြီးတော့အဲ့ဒီအဖွဲ့အစည်းကိုထည့်ပါတယ်
ဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာအရက်ကပြာခန်းတစ်ခုမှာမြန်မာနိုင်ငံဆိုင်ရာပကြီးကားတွေကိုပြသခဲ့တဲ့အပျော်ရမ်းပကြီးဆရာမမတ္တနာညော့ဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ရမုံငွေရှာနိုင်တဲ့ပကြီးတွေဆက်ဆွဲနေမှာဖြစ်တယ်လို့အွန်လိုင်းကအပါအဝင်ပကြီးပြပွဲတွေကိုလည်းအခြေအနေပေးရဆက်လုပ်သွားမယ်လို့သူကပြောပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ။
မဆူမြတ်မစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့တရုတ်နိုင်ငံကနိုင်ငံတကာလေကြောင်းပြပွဲအကြောင်းကိုပြောပြချင်ပါတယ်။တရုတ်နိုင်ငံမှာအပြည်ပြည်ဆိုင်ရာလေကြောင်းပြပွဲကျင်းပခဲ့ပါတယ်။အနာဂတ်မှာအသုံးပြုဖို့ရည်ရွယ်ထားတဲ့စစ်လေယာဉ်တွေနဲ့လျှက်စစ်စွမ်းအင်3လေယာဉ်တွေကိုပြသထားတာဖြစ်ပါတယ်။တခါမိုးပေါ်မှာလည်းပြန်တန်းနိုင်သလိုလမ်းနေပေါ်မှာပါမောင်းနေနိုင်တဲ့တရုတ်နဲ့ဩစတြေးလျကုမ္ပဏီတို့ပူးတွဲထုတ်လုပ်ထားတဲ့နောက်ဆုံးပေါ်မိုးပြန်ကားကိုပါမိတ်ဆက်ခဲ့တာပါကမ္ဘာပူနွေးမှုဖြစ်စေတဲ့ဖန်လုံဝင်တန်းငွေထုတ်လုပ်မှုလျှော့ချရေးကမ္ဘာတဝန်းအားထုတ်ကြိုးပမ်းနေကြချိန်မှာလျှက်စစ်စွမ်းအင်သုံးယာဉ်တွေကိုလည်းအခုလိုကြေကြေပြန့်ပြန့်တီထွင်ထုတ်လုပ်လာကြတာပါ AP သတင်းကိုအခြေခံပြီးတော့နားလောင်ကတင်ပြပေးထားပါတယ်ခင်ဗျာ
တရုတ်နိုင်ငံကွမ်တောင်ပြည်နယ်ထဲကဇူဟိုင်းမြို့မှာအော်တိုဝါလာဆာမိုက်အထိတရုတ်နိုင်ငံရဲ့အကြီးဆုံးလေကြောင်းပြပွဲတရကျင်းပခဲ့ပါတယ်။ Stealth Jet တိုက်လေယာဉ်တွေကိုလည်းပြပွဲမှာပြသထားတာကိုတွေ့ရပါတယ်။ဒီပြပွဲမှာတော့တရုတ်ပြည်တွင်ထုတ်လေကြောင်းပြန်သန်းရေးဆိုင်ရာအဆင့်မြင့်နည်းပညာတွေကိုအဓိကပြသထားတာဖြစ်ပါတယ်။အဝေးထိန်ဒရုန်းယာဉ်တွေကိုပါတိုက်ခိုက်တဲ့ GJ-11 Stealth တိုက်လေယာဉ်လို73လေယာဉ်တွေနဲ့ J-16D လျှက်စစ်တပ်အသုံးစစ်လေယာဉ်တွေကိုလည်းတွေ့ရပါတယ်။ဒါပေမဲ့လည်းတရုတ်လေတပ်မှထုတ်လုပ်နေတဲ့ဆိုပြီးတော့လူပြောများနေတဲ့ H-20 လို Stealth ဘုံးကျဲလေယာဉ်နဲ့ဆိုင်တဲ့သတင်းတွေတော့ဒီပွဲမှာမကြားရပါဘူ
း။
ဒီယာဉ်တွေကတရုတ်ရှစ်ဖက်လေယာဉ်တွေထဲမှာအဆင့်မြင့်ဆုံးဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံရဲ့နောက်ဆုံးပေါ်အဆင့်မြင့်နည်းပညာတွေကိုပြသထားတာပါ။နိုင်ငံတော်ကာကွယ်ရေးအတွက်ကောကမ္ဘာကိုလွှမ်းမိုးထားနိုင်ဖို့အတွက်ပါ။တိတ်ကိုစိတ်လုံရှားစရာကောင်းတဲ့နည်းပညာတွေလည်းဖြစ်ပါတယ်။ဒီပညာတွေဆက်ပြီးအဆင့်မြင့်လာမယ်ဆိုရင်တရုတ်ရဲ့အင်အားလည်းပိုကြီးလာပါလိမ့်မယ်။ကျွန်တော်ကတော့တရုတ်နိုင်ငံအတွက်သိက္ခိုလ်ဂုဏ်ယူမိပါတယ်
။ပြပွဲလာသူတွေအနေနဲ့စစ်လေယာဉ်တွေကိုရမကခီးတဲ့တင်လေယာဉ်တွေကိုလည်းအနီးကလေ့လာကြည့်ရှုနိုင်ကြပါတယ်။ဒီပွဲမှာတော့တန်ရှင်စွမ်းအင်တွေကိုရာတီးတန့်တုံးဆွဲမဲ့အနာဂတ်အစီအစဉ်တွေကိုလည်းမိတ်ဆက်ထားပါတယ်။တရုတ်ဝမ်ဖန် Aviation Company ကထုတ်လုပ်ထားတဲ့လျှက်စစ်နဲ့ရောလောင်စာနဲ့ပါနှမျိုးတုံးပြီးတော့မောင်းနေနိုင်တဲ့ DA-40EP hybrid လေယာဉ်ကတော့လျှက်စစ်စွမ်းအင်နဲ့ဆိုရင်မိနစ်30အထိပြန်တန်းနိုင်တယ်လို့ကုမ္ပဏီကပြောပါတယ်။လောင်စာစီနဲ့ဆိုရင်တော့9နာရီအထိပြန်တန်းနိုင်တယ်လို့တစ်ချိန်ထဲမှာလေယာဉ်ထဲကဘက်ထရီကိုပါတဘာတဲ့အာသွင်ပေးနေတာကြောင့်လေယာဉ်အချိန်ကြကြာပိုးပြီးတော့ပြန်တန်းနိုင်တယ်လို့လည်းဖော်ပြထားပါတယ်။
新能源航空技术发展路线呢是新能源航空技术的是一个必然的发展趋势。
ဒီလေယာဉ်ကတော့ C နဲ့ရောလျှက်စစ်နဲ့ပါမောင်းနှင်လို့ရတဲ့ Petrol Electric Hybrid လေယာဉ်ဖြစ်ပါတယ်။အောင်မြင်မြင်စမ်းသပ်ပြန်တန်းပြီးပါပြီ။ဒီလေယာဉ်ကိုအခြေခံပြီးလျှက်စစ်စွမ်းတစ်ခုတည်းကိုပဲစီးသန့်သုံးပြီးပြန်တန်းနိုင်မဲ့လေယာဉ်ကိုဆက်ပြီးစူးစမ်းတီထွင်သွားမှာပါ။လေကြောင်းပြန်တန်းရေးကဏ္ဍမှာသန့်ရှင်းစွမ်းအင်တွေသုံးဆွဲနိုင်ဖို့ကမ္ဘာတစ်ဝက်တီထွင်အားထုတ်နေကြတာဖြစ်ပါတယ်။ဒီနေရာမှာတရုတ်နိုင်ငံအတွက်ရောကမ္ဘာကြီးအတွက်ပါကျွန်တော်တို့ကုမ္ပဏီကပါဝင်ဆောင်ရွက်သွားမှာဖြစ်ပါတယ်။
နောက်ထပ်တန်ရှင်စွမ်းအင်တီတန်3လေယာဉ်ကတော့ Z-Pen X2 ဖြစ်ပါတယ်။လူနှစ်ယောက်တင်ဆောင်နိုင်တဲ့ဒီလေယာဉ်ကအလေးချိန်ကီလို100အထိတင်နိုင်ပြီးတော့အလျား 4.69 မီတာ၊အနံ 4.68 မီတာနဲ့အမြင့်ကတော့ 3.36 မီတာရှိပါတယ်။တနအီကို80မိုင်အထိအများဆုံးမောင်းနှင်ပြန်တန်းနိုင်တယ်လို့ဘက်ထရီကိုအားအပြည့်တွင်ထားရင်တော့35မိနစ်အထိမောင်းနိုင်ပါတယ်။
优势在于它是纯的零排放，没有二氧化碳排放，那可以对我们整体的环境都是没有污染的纯绿色的一个。
ဒီလေယာဉ်ရဲ့တိတာထင်ရှားတဲ့အားသာချက်ကတော့ကာဗွန်နိုက်အောက်ဆိုက်လုံးဝမထွက်တဲ့အချက်ဖြစ်ပါတယ်။ဒါကြောင့်သဘာဝပတ်ဝန်းကျင်အတွက်လည်းကောင်းတယ်လို့လေရုညင်ညမ်းမှုလည်းမဖြစ်စေဘဲခရီးထွက်နိုင်တဲ့နည်းလမ်းတစ်ခုလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီလေယာဉ်ထဲမှာ smart application လည်းထည့်ထားပါတယ်။ဥပမာဆိုရင်သူ့အလိုလိုအော်တိုမောင်းနေနိုင်တဲ့စနစ်ကြောင့်လေယာဉ်အတက်အစင်းမှာခလုတ်ကလေးနှိပ်ပေးလိုက်ဖို့ပဲလိုပါတယ်
။တရုတ်အစိုးရကအမာရိုဂျီ6ပန့်ပေးထားတဲ့တရုတ်လက်စစ်ကားကုမ္ပဏီ Z-Pen ကလည်း HD Aero ကုမ္ပဏီနဲ့ပူးပေါင်းပြီးလေခွင်အားဆိုင်ရာနည်းပညာကိုမော်တော်ကားနည်းပညာနဲ့ပေါင်းစပ်ဖို့ကြိုးပမ်းနေပါတယ်။ဒီရင်ကိုတော့လမ်းပေါ်မှာဆိုရင်90ရာခိုင်နှုန်းမောင်းနေပြီး100ရာခိုင်နှုန်းလောက်ပြန်တန်းနိုင်အောင်ရည်ရွယ်ထားတယ်လို့ကုမ္ပဏီကပြောပါတယ်။
正在着力研发下一代的一个飞行汽车，到时候是一款真正能飞。
然后这些年呢，那干嘛都没磨变咖的地圈透露破西巴的，那么宝马把毛宁路要爱的人嘛陪你来爸爸里面，得给磨变咖试试皮嘛吧。အခုလောလောဆယ်မှာအစီအစဉ်ကတော့လမ်းပေါ်မောင်းမှုအတွက်90ရာခိုင်နှုန်း၊လေထဲပြန်တမ်းမှာက10ရာခိုင်နှုန်းပါ။အ အရက်သားတွေလေဟာနဲ့အသုံးပြုနိုင်မှုတက်ဆိုင်ရာမူဝါဒတွေတိုးတက်ပြောင်းလဲလာမယ်ဆိုရင်တော့ပြန်တန်းချိန်တွေလည်းတိုးလာမှာပါနောက်ပြီးတော့ဘက်ထရီနည်းပညာတွေကိုအဆင့်မြင့်လာကြမယ်ဆိုရင်လည်းသူ့ကိုတစ်ခါအားသွင်းထားရုံနဲ့အချိန်ကြာကြာအသုံးပြုနိုင်မှာဖြစ်ပါတယ်
အခုတော့အဲ့ဒီစိတ်ကူးတွေကိုတရုတ်နဲ့ဩစတြေးလျကုမ္ပဏီတို့ပူးပေါင်းပြီးတော့စတင်အသက်သွင်းဖို့ကြိုးပမ်းနေကြပါပြီ။ Pegasus International Group ကုမ္ပဏီကတရုတ် Dofu Group နဲ့တွဲပြီးတော့မိုးပြံကားတစ်စင်းကိုတီထွင်လိုက်ပါတယ်။ The Pegasus Flying Vehicle မိုးပြံကားကိုလည်းတရုတ်လေကြောင်းပြပွဲမှာပေါ်ထုတ်ခဲ့တာပါ
။这款产品呢它本身有两套独立的操作系统在空中它有一套独立的操作系统
ဒီမှာ operation system တစ်ခုပါပါတယ်။တစ်ခုကလေထဲမှာပြန်သန်းမှုနဲ့နောက်တစ်ခုကလမ်းပေါ်မှာမောင်းနှင်မှုပါ။အဲဒီစနစ်တစ်ခုကတစ်ခုနဲ့တစ်ခုပြဿနာမပေးကြပါဘူး။လမ်းပေါ်မှာဆိုရင်တော့ယာဉ်မောင်းက steering ကိုထိမ့်ပေးရသလိုလေထဲမှာဆိုရင်တော့ lever ကိုဆွဲတင်လိုက်ရုံပါ။ဒါအနေအသိကင်းတဲ့ယာဉ်ဖြစ်ပါတယ်။ဘာမှအဆိပ်ပူစရာမရှိပါဘူး။
Pegasus မိုးပြံကားဟာဒေါင်လိုက်အတက်အဆင်လှုပ်လို့ရတဲ့ပထမဆုံးယာဉ်ဖြစ်တယ်လို့ကုမ္ပဏီဥက္ကဋ္ဌရန်ကပြောပါတယ်။အမြင့်ဆုံး2625ပေလောက်ကနေပြန်တန်းနိုင်တယ်လို့လည်းပြောပါတယ်။အားအပြည့်ဖြည့်ထားမယ်ဆိုရင်တော့တနအီကို69မိုင်ထိအမြန်ဆုံးပြန်တန်းနိုင်တယ်လို့မိုင်ပေါင်း280အထိသွားနိုင်တယ်လို့လည်းပြောပါတယ်။လမ်းပေါ်မှာဆိုရင်တော့တနအီကို85မိုင်အထိအချိန်မြင့်မောင်းနေနိုင်ပါတယ်။ဒါပေမဲ့လည်းဒီယာဉ်ကပြပွဲမှာတွေ့ရတဲ့အခြားယာဉ်တွေလိုတန့်ရှင်းစွာရင်သုံးနိုင်တဲ့ယာဉ်မျိုးတော့မဟုတ်ပါဘူး။ဒီယာဉ်မှာသမယိုးကျလောင်စာဆီတွေကိုပဲသုံးထားပါတယ်။ခရီးရှည်ပြန်သားနိုင်ဖို့ဆိုရင်တော့လျှက်စစ်စွန့်အင်နဲ့မလုံလောက်တဲ့အတွက်လောင်စာဆီကိုရွေးချယ်ရတာဖြစ်တယ်လို့ကုမ္ပဏီဥက္ကဋ္ဌရန်ကပြောပါတယ်။2029နှစ်နိုဝင်ဘာလမှာကျင်းပဖို့ရထားတဲ့ဒီလီချောင်းပြပွဲကိုကတ်ရောဂါကြောင့်ဒီနှစ်ကျမှကျင်းပရတာဖြစ်ပြီးတော့စက်တင်ဘာ28ရက်နေ့ကနေအောက်တိုဘာ3ရက်နေ့အထိကျင်းပရလည်းဖြစ်ပါတယ်။ကျမအနောက်လောက်ပါ
နားလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ခဏတနင်္လာနေ့အတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲတော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ VOE American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုဒီနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာပါနာနေခင်းမြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတစ်ကြိမ်နဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုတော့ည9နိုင်ကနေ10နိုင်အထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကို Facebook ဆာမျက်နှာအပြင် YouTube လူမှုကွန်ရက်တို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတင်ပြပေးပါဦးမယ်ခင်ဗျာ
ရှေ့တောင်အရှာအသင်းကြီးကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့တစုံတရာထူးထူးခြားခြားတိုးတက်လာအောင်လှုပ်ဆောင်တာမတွေ့ရတဲ့အတွက်စိတ်ပျက်မိတဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ရှေ့တောင်အရှာနိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစည်းအဝေးမှာအများစုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးစိတ်ပျက်ကြတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရနိုမာဆူဒီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကဘာတလောကခေါင်းဆောင်တွေဟာနိုင်ငံရဲ့ချားမှာသူတို့ပိုင်ဆိုင်မှုတွေမြုပ်နှံထားကြတယ်လို့တန်ပေါင်းများစွာသောဆော်ရက်ဆာနန်းတွေကိုမွေနောက်စစ်ဆေးလိုက်ပြီးစုံစမ်းဖော်ထုတ်တင်ပြတဲ့သတင်းသမားများရဲ့နိုင်ငံတကာအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။စုံစမ်းဖော်ထုတ်လိုက်တဲ့ခေါင်းဆောင်35ယောက်ထဲမှာရုရှားသမ္မတဗလာဒီမာပူတင်၊ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလယာ၊ချက်ဝန်ကြီးချုပ်ဘာဘစ်နဲ့ဂျော်ဒန်ဘရင်အဗ်ဒူလာတို့လည်းပါဝင်ကြပါတယ်ခင်ဗျာ။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနှစ်နိုင်ငံအကြားပြတ်တောက်နေတဲ့အရေးပေါ်ဆက်သွယ်ရေးတွေကိုတနင်္လာနေ့မှာပဲပြန်လည်ဖွင့်လှစ်လိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကနှစ်နိုင်ငံဆက်သွယ်ရေးအထူးလမ်းကြောင်းတစ်ခုထားရှိဖို့နှစ်ဖက်သဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့ဩဂုတ်လထဲမှာမြောက်ကိုရီးယားဘက်ကအဆက်အသွယ်ပြတ်သွားခဲ့ပါတယ်။တနင်္လာနေ့မှာတော့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေနဲ့ပထမဆုံးအကြိမ်တယ်လီဖုန်းနဲ့ပြန်လည်ဆက်သွယ်စကားပြောခဲ့ပါတယ်။မြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးများနဲ့စမ်းသပ်ပစ်ခတ်မှုတွေပြီးရနောက်ပိုင်းမှာအခုလိုနှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းပြန်လည်ဖွင့်လှစ်လာတာဖြစ်ပါတယ်ဂျပန်အစိုးရဝန်ကြီးချုပ်အဖြစ်ဖူမီအိုကီရှိဒါတရားဝင်ယာတုလက်ခံလိုက်ပြီဖြစ်ပါတယ်သူရဲ့အစိုးရဘက်မှရခိုင်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့မဟာမိတ်တွေအများကြီးပါဝင်ကြပါတယ်ဒါကြောင့်ရှင်ဇိုအာဘေအခြေခံတဲ့ရှေးယိုဇွဲဝါဒဟာအစိုးရထဲမှာဆက်လက်တည်ရှိနေနိုင်ပါတယ
်သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့နားလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elios တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာ။ VOA American အတန်ရဲ့တင်းနှံနေညအစီအစဉ်တွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။ VOA ကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။
This program has come to you.